Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American တန်ကနေ2015ခုနှစ် March လ28ရက်စနေနေ့နက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40လို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ဒီမှာ Internet မှာ
ကျွန်မခွန်ညိုပါရှင်။အခုမနက်ခင်းထိတ်တန့်ရောက်သတင်းတွေကကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့နောက်ဆုံးရအတွင်းဆုံးဖြတ်ချက်တွေထဲမှာမြန်မာပြည်မှာလူခွင့်ရေးကိုဆက်လက်ထားရှိဖို့ဆိုမာလီမှာတာလီဘန်တွေရဲ့အကြမ်းဖက်တိုက်ခိုက်မှုအတွင်းဆွစ်ဇာလန်နိုင်ငံဆိုင်ရာဆိုမာလီတပ်အမတ်ကြီးတေဆုံးခဲ့ရတာနဲ့အမေရိကန်အရန်ရဲတပ်ဖွဲ့ဝင်တဦးနဲ့သူ့ရဲ့တဝမ်းခွဲညီကိုတော်သူတဦးတို့ကို ISIS စစ်သွေးကြွတွေကိုကူညီတိုက်ခိုက်ဖို့ကြံစည်စ조사မှုနဲ့တရားစွဲဖို့ပြင်ဆင်နေပါတယ်ဒီလိုသတင်းတွေကိုမနန္ဒာချမ်းနဲ့အတူကြီးညာပေးပါမယ်ရှင
်ကောင်းပါပြီရှင်ဂျနီဖာမှာကျင်းပတဲ့28ကြိမ်မြောက်ကုလသမဂ္ဂလူခွင့်ရေးကောင်စီအစည်းအဝေးရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအခြေအနေဆုံးဖြတ်ချက်ကိုမြန်မာအစိုးရကပယ်ချလိုက်ပါတယ
် OB10 and OB7 of the draft resolution L21/REV1
ဂျနီဖာကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးမောင်ဝေကပြောကြားသွားတာပါရှင်သတင်းအစီအစဉ်အပြည့်မှာအပြည့်အစုံတင်ဆက်ပေးမှာပါဒါအပြင်သတင်းလွတ်လပ်ခွင့်ညီလာခံမှာသတင်းသမားတွေဘာကြောင့်ဆန္ဒပြခဲ့ကြသလဲဆိုတာကိုလည်းကြားဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေကိုထုတ်နေတဲ့အခါမှာတော့အမျိုးသမီးကဏ္ဍနဲ့အတူသိပ္ပံနဲ့ဤပညာအစီအစဉ်တွေကိုလည်းတင်ဆက်မှာပါအခုတော့နောက်ဆုံးရသတင်းတွေကိုမက်ခွာညိုနဲ့မက်နနာချန်တို့ကပြောပြပါအောင်ရှင်
ပြင်သစ်နိုင်ငံ Apps Town တန်းပေါ်မှာအင်ကာနေကဂျာမန် Wings လေကြောင်းလိုင်းနဲ့လိုက်ပါသူ150လုံးတေဆုံးအောင်တမင်လုတ်ခဲ့သူလို့တန်တရားရှိတဲ့ဂျာမန်နိုင်ငံသားတွဲဖက်လေယာဉ်မှုဟာအဲ့ဒီလေယာဉ်ပြတ်ကျတဲ့နေ့ကဆွေးခွင့်ယူဖို့ရှိနေခဲ့ပုံရပြီးသူနေမကောင်းဖြစ်နေတာကိုသူ့အလို့ရှင်မသိအောင်ဖုံးကွယ်ထားခဲ့တယ်လို့တောက်ကြနေတော့ကပြင်သစ်အစိုးရရှေ့နေကပြောပါတယ်အသက်28နှစ်အရွယ်တွဲဖက်လေယာဉ်မှု Andreas Lubas နေထိုင်ရာဂျာမနီနိုင်ငံကနေအိမ်နှလုံးလုံးကိုဝင်ရောက်ရှာဖွေတဲ့အချိန်မှာဆုတ်ဖြဲထားတဲ့ခွင့်စာတစ်စောင်ကိုတွေ့ခဲ့ရပြီးအဲ့ဒီခွင့်စာရဲ့ရက်စွဲဟာလေယာဉ်ပြတ်ကျတဲ့နေဖြစ်နေပါတယ်အစိုးရရှိနေတွေထုတ်ပြန်တဲ့ကြေညာချက်ထဲမှာသူ့လက်တလောနေမကောင်းဖြစ်နေတဲ့အကြောင်းနဲ့ဆေးဝါးစစ်ဆေးမှုမှတ်တမ်းတွေကိုဖော်ပြထားပါတယ်။ဘာကြောင့်နေမကောင်းဖြစ်ရလဲဆိုတာကိုကြေညာချက်ထဲမှာဖော်ပြမထားပေမဲ့တွေ့ရတဲ့ဆေးမှတ်တမ်းတွေအရလူဗစ်ဟာစိတ်ကြယောဂါခံစားနေရတယ်လို့ဆိုပါတယ်။ဒါပေမဲ့မတ်လ10ရက်နေ့မှာသူ့ကိုနောက်ဆုံးယောဂါရှာဖွေသတ်မှတ်ပေးခဲ့တဲ့ Dunsoftoff ဆေးရုံကတော့သူတို့ဆေးရုံကသူ့ကိုဒီစိတ်ကြဝေဒနာကိုကုသပေးခဲ့ထားတယ်ဆိုတာကိုညွှန်ဆိုခဲ့ပါတယ်။ကဲဆဲရှာဖွေရေးအဖွဲ့တွေဟာလေရင်ပြတ်ကြရတဝိုက်ကနေလူခန္ဓာကိုအစိပ်ပိုင်းတွေ400ကနေ600အထိတွေ့ရှိခဲ့ပြီးအကောင်ပဂရိဂျန်နဲ့ရုတ်ကလပ်ရဲလို့တခုမှမတွေ့ရဘူးလို့ပြင်သစ်အာဏာပိုင်တွေကပြောပါတယ်။ဂျာမန်ဝင်းစ်လေကြောင်းလိုင်းရဲ့မိခင်ဌာနကတော့လေရင်မောင်းခန်းထဲမှာလေရင်မှုရန်2ဦးအမြဲရှိနေဖို့လိုအပ်တဲ့ဥပဒေသစ်တစ်ခုကိုအကောင့်ထဲပေါ်တော့မှာဖြစ်ကြောင်းတောက်ကြနေကကြေညာပါတယ်။ဥရောပလေကြောင်းလိုင်းဘေးအန္တရာယ်ကင်းရှင်းရေးဌာနကလေကြောင်းကုမ္ပဏီတွေအားလုံးဟာစံချိန်စံညွှန်းနဲ့အညီလိုက်နာဆောင်ရွက်ကြဖို့တောက်ကြနေကတိုက်တွန်းခဲ့ပါတယ်ရှင်။
ရီမင်နိုင်ငံကရှီယာဟူသီတပုံတွေအပေါ်ဆော်ဒီနိုင်ငံကဥဆောင်ပြီးတော့လေကြောင်းကစစ်ဆင်နေတာတွေကိုရီမင်အစိုးရအတွက်အကာအကွယ်ပေးဖို့လိုအပ်တဲ့အချိန်ထိဆက်လက်လှုပ်ဆောင်သွားမယ်လို့ဆော်ဒီစစ်တပ်ပြောခွင့်ရသူကပြောလိုက်ပါတယ်စစ်စင်ရဲ့အဓိကရည်မှန်းချက်ဟာရီမင်အစိုးရကိုကာကွယ်ဖို့ဖြစ်တယ်လို့လဲတောက်ကြနေမှာပဲ။ Sorry စစ်တပ်ပြောခွင့်ရသူဗိုလ်မှူးချုပ်အာမက်အစရီကပြောဆိုခဲ့တာပါ။အမေရိကန်နိုင်ငံဆိုင်ရာ Sorry တပ်မတ်ကြီး Abdel El Jubeh ကလည်းရီမင်နိုင်ငံကိုအစိုးရစစ်သွေးကြွတွေလွှမ်းမိုးမသွားအောင်ရည်ရွယ်တဲ့အကြောင်းပြောဆိုခဲ့ပါတယ်။တောက်ကြနေမှာပဲ Sorry နဲ့ Egypt နိုင်ငံတွေကစစ်သည်မော်တွေကိုလည်းရီမင်ကမ်းလွန်ကမဟာဗျူဟာအရေးပါတဲ့Bad El Mandat ရေလက်ကြားကိုဆစ်လွတ်ခဲ့ကြတာပါဒီရေလက်ကြားဟာအီဂျစ်နိုင်ငံလုံခြုံရေးအတွက်အရေးကြီးတယ်လို့ဆူအက်တူးမြောင်းကိုဖြတ်သန်းမဲ့သင်္ဘောတွေအတွက်ပင်လယ်နီဒေသကအဓိကဝင်ပေါက်တစ်ခုလည်းဖြစ်ပါတယ်တောက်ကြနေမှာလည်းရီမင်မျိုးတော်ဆာနာနီတဝိုက်ကရှီယာဟူသီတပုံတွေပြစ်မှတ်တွေနဲ့စစ်စခန်းတွေကိုဆော်ရီကဥဆောင်ပြီးတော့လေကြောင်းကတိုက်ခိုက်ခဲ့ကြပါတယ်။ဟူတီတပုံတွေရဲ့ဇာတိဒေတာဖြစ်တဲ့ရီမင်မြောက်ပိုင်းကဆာရာဒေတာကိုလည်းဆော်ရီနိုင်ငံကဥဆောင်တဲ့လေကြောင်းထိုးစစ်တွေကပြစ်မှတ်ထားတိုက်ခိုက်ခဲ့ကြောင်းစစ်ဘက်ဆိုင်ရာတာဝန်ရှိသူတွေကပြောဆိုခဲ့ပါတယ်။
ဆိုမာလီနိုင်ငံရဲ့မြို့တော်မိုဂါဒီရှုကအထင်ကြီးဟိုတယ်ကြီးတစ်ခုကိုအယ်ရှာဘတ်စစ်သွေးကြွားတွေတိုက်ခိုက်ခဲ့တာမှာဆိုမာလီတန်အမတ်တအူအပါအဝင်အ ਨੇ ဆုံးလူ6ဦးသေဆုံးသွားခဲ့ပါတယ်။မနေ့တုန်းကမာကာအယ်မူကာရာမာဟိုတယ်ကိုအပြင်ဘက်ကနေကားပုံးနဲ့စတင်တိုက်ခိုက်ပြီး9ယောက်လောက်ရှိတဲ့တနတ်သမားတွေကဒရဇတ်ပစ်ခတ်ရင်ဟိုတယ်ထဲကိုဝင်ရောက်တိုက်ခိုက်ခဲ့ကြတာပါ။ဂါရှန်လိုလူသိများတဲ့ဆိုမာလီအစိုးရရဲ့အထူးတပ်ဖွဲ့ဝင်တွေဟာတနတ်သမားတွေကိုဖမ်းမိဖို့ဟိုတယ်ထဲကိုဝင်ရောက်စီးနင်းခဲ့ပါတယ်။ဆွစ်ဇာလန်နိုင်ငံဆိုင်ရာဆိုမာလီတန်အမတ်ကြီးယူဆုမိုဟာမက်အစ်စမီ ေးဘာရီဘာရီဟာဒိုင်ယာရီနဲ့ဆေးရုံကိုရောက်လာခဲ့ပြီးမကြခင်တေဆုံသွားခဲ့တယ်လို့မက်ဒီနာဆေးရုံရဲ့တာဝန်ကြအရာရှိတဦးက VOA ဆိုမာလီဌာနကိုပြောပါတယ်ရှင်
အရှေ့လေပိုင်းဒေသမှာ IS စစ်သွေးကြွအဖွဲ့အတွက်တိုက်ပေးဖို့နဲ့ American စစ်ကမ်းတစ်ခုမှာလူပေါင်းဒါဇင်နဲ့ချီတပ်ဖြတ်ဖို့စီစဉ်မှုနဲ့ American အရန်တပ်ဖွဲ့ဝင်တအူးနဲ့အကိုဝမ်းခွဲတို့ကိုတရားစွဲဆိုလိုက်ပါပြီ။ American လေပိုင်း Illinois ပြည်နယ် Aurora မြို့က American နိုင်ငံသားတန်တရားရှိသူသူတို့နှစ်ဦးကိုတော့ပြပကအကြမ်းဖက်သမားတွေကိုအကူအညီပေးဖို့ပူးပေါင်းကြံစီမှုနဲ့ဆွဆွဲထားပါတယ်။အသက်22နှစ်အရွယ်စစ်သား Hassan Edmonds ကိုတော့အီဂျစ်နိုင်ငံကိုထွက်ခွာမဲ့လေရင်ပေါ်မတက်ခင်ဗုဒ္ဓဟူးနေ့နှောင်းပိုင်းကချီကာဂိုမစ်ဝေးလေစိမ်းမှာဖမ်းဆီးခဲ့တာဖြစ်ပြီးတော့အကိုဝမ်းကွဲအသက်29နှစ်အရွယ်ဂျိုနက်စ်အက်ဒမွန်စ်ကိုတော့နေအိမ်မှာတင်ဖမ်းဆီးလိုက်တာဖြစ်ပါတယ်။အခုဆွဆွဲချက်တွေအတိုင်းအပြစ်ရှိတယ်လို့တရားရုံးကဆုံးဖြတ်ခဲ့မယ်ဆိုရင်တော့နှစ်ယောက်စလုံးဟာအများဆုံးထောင်ဒဏ်15နှစ်နဲ့ငွေဒဏ်2သိန်းခွဲအထိရင်ဆိုင်ရမှာဖြစ်ပါတယ်။
UAE အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
ဖူယိုအမေရိကန်တန်ရဲ့စနေနေ့မနက်ခင်းသတင်းတွေကိုဆက်ပြီးတော့ကြေညာပေးပါမယ်ရှင်။ဂျနီဗာအခြေစိုက်ကုလလူခွင့်ရေးအဖွဲ့ကြီးက12နှစ်ဆက်တိုက်လေလာစစ်ဆေးချက်အရကွန်မြူနစ်နိုင်ငံမြောက်ကိုရီးယားရဲ့လူခွင့်ရေးချိုးဖောက်မှုမှတ်တမ်းကိုပြစ်တင်ရှုံချလိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့ကာလအဆက်ဆက်စနစ်တကျနဲ့ကြီးမားကျယ်ပြန့်လာတဲ့အလွန်ဆိုးဝါးတဲ့လူခွင့်ရေးချိုးဖောက်မှုနဲ့တခြားလူခွင့်ရေးချိုးဖောက်မှုတွေကိုတိုင်းပြည်အတွင်းမှာကျူးလွန်ခဲ့တဲ့အကြောင်းEU ဥရောပတမကနဲ့ဂျပန်တို့ကဝေဖန်ရှုတ်ချခဲ့ကြပြီးတဲ့နောက်ကုလလူခွင့်ရေးကောင်စီရဲ့အခုလိုဆုံးဖြတ်ချက်ထွက်ပေါ်လာခဲ့တာပါ။မနေ့ကအစီရင်ခံစာမှာတော့မြောက်ကိုရီးယားလူခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးဖို့တာဝန်အနှံထားတဲ့ကုလစုံစမ်းစစ်ဆေးရေးအဖွဲ့ကနိုင်ငံသားသားပေါင်း2သိန်းကျော်ဟာမြောက်ကိုရီးယားရဲ့လူကုန်ကူးမှုကိုခံခဲ့ရတယ်လို့ခန့်မှန်းဖော်ပြထားပါတယ်။ဒီကိစ္စကိုပွင့်လင်းမြင်သာမှုရှိအောင်ဖြေရှင်းပေးဖို့ကိုလည်းတောင်းဆိုထားပါတယ်။ကုလလူခွင့်ရေးဆိုင်ရာအထူးကော်မရှင် UNOCHA ကမြောက်ကိုရီးယားနိုင်ငံရဲ့လူခွင့်ရေးအခြေအနေတွေကိုစောင့်ကြည့်ဖို့တောင်ကိုရီးယားနိုင်ငံဆိုးမျိုးမှာရုံးစိုက်ဖို့ကိစ္စကိုလည်းဒီပြထန်ချက်ကကြိုဆိုထားပါတယ်။တာကြနေကချမှတ်လိုက်တဲ့ဒီပြထန်ချက်မှာမြောက်ကိုရီးယားဆိုင်ရာကုလအထူးကိုယ်စားလှယ်ရာဇူကီဒရာဆမ်မန်ကိုဒီနောက်တစ်နှစ်သက်တမ်းခန့်အပ်ထားဖို့ပါဝင်ပါတယ်။အမေရိကန်ပြည်ထောင်စုကလည်းလူခွင့်ရေးကောင်စီရဲ့ဒီပြထန်ချက်ကိုကြိုဆိုထားပါတယ်ရှင်။
ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့နောက်ဆုံးနေ့ဆွေးနွေးပွဲမှာအစွန်းရောက်အကြမ်းဖက်ဝါဒတံပြန်တိုက်ဖျက်ရေးဆုံးဖြတ်ချက်နဲ့အတူပြီးဆုံးသွားပါပြီ။အမေရိကန်ပြည်ထောင်စုကကမကထပြုတင်သွင်းတဲ့အစွန်းရောက်ဝါဒတိုက်ဖျက်ရေးကြေညာချက်ကို89နိုင်ငံကလက်မှတ်ရေးထိုးကြပြီးတော့လူခွင့်ရေးနဲ့လွတ်လပ်မှုကိုကာကွယ်ဖို့လည်းပိုင်းဖြတ်ခဲ့ကြပါရယ်။နှစ်စဉ်ကြိတ်များစွာကျင်းပတဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီကကမ္ဘာတဝန်းနိုင်ငံတွေနဲ့ပတ်သက်တဲ့ပြဋ္ဌာန်းချက်များစွာကိုလည်းတောက်ကြနေကထုတ်ပြန်ခဲ့ပါရယ်။အီရန်နိုင်ငံရဲ့လူခွင့်ရေးအခြေအနေဆိုင်ရာ၅နှစ်တာအခြေအနေကိုဇက်တိုက်ဖော်ပြခဲ့ပြီးတော့အီရန်နိုင်ငံဆိုင်ရာထူးကိုယ်စားလှယ်တဦးဆက်လက်ထားရှိဖို့ကိုလည်းပြဋ္ဌာန်းခဲ့ပါတယ်။အလားတူစွာပဲမြောက်ကိုရီးယားနဲ့မြန်မာနိုင်ငံတို့အတွက်လူခွင့်ရေးအထူးကိုယ်စားလှယ်တွေကိုဆက်လက်ထားရှိသွားမှာဖြစ်ပါတယ်။ဆီးရီးယားနိုင်ငံမှာအာဏာပိုင်တွေအစိုးရနဲ့ဆက်နွယ်နေတဲ့လက်နက်ကိုင်အင်အားစုတွေ IS လို့အကြမ်းဖက်အုပ်စုတွေရဲ့ကျယ်ပြန့်တဲ့အကြမ်းဖက်မှုတွေကိုလည်းလူခွင့်ရေးကောင်စီကရှုံချခဲ့ပါတယ်။
ပါကစ္စတန်နိုင်ငံမြို့တော်ကရာချီမှာဘုံးဖောက်ခွဲမှုကြောင့်လူ2ဦးသေဆုံးပြီးအနည်းဆုံး73ယောက်ဒဏ်ရာရခဲ့ကြကြောင်းရဲတပ်ဖွဲ့ဝင်တွေကပြောပါတယ်။တောက်ကြနေမနေ့ပိုင်းကပောက်ကွဲခဲ့တဲ့ဘုံးကိုမော်တော်ဆိုင်ကယ်တစ်စီးမှထောင်ထားခဲ့တာဖြစ်တဲ့အကြောင်းနဲ့ရဲကဖြတ်သွားချိန်မှာဖောက်ခွဲခဲ့တာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။တေကျေဒဏ်ရာရသူအများစုဟာရဲတပ်ဖွဲ့ဝင်တွေဖြစ်ကြပါတယ်။တာလီဘန်တွေကဒီဖောက်ခွဲမှုကသူတို့လက်ချက်လို့ပြောပါတယ်။ဝန်ကြီးချုပ်နဝတ်စရစ်ကထုတ်ပြန်တဲ့ကြေညာချက်မှာဒီလှုပ်ရက်ကိုတရဲဘောကြောင့်နဲ့လှုပ်ရက်ဖြစ်ဖော်ပြခဲ့ပြီးဒီလိုလှုပ်တာနဲ့သူ့အစိုးရရဲ့အကြမ်းဖက်မှုအမြင့်ဖြတ်ချေမှုန်းရေးကိုအားနဲ့သွားစေမှာမဟုတ်တဲ့အကြောင်းလည်းဖော်ပြခဲ့ပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဓာကာနဲ့14မိုင်ခွဲလောက်အကွာမှာကျင်းပနေတဲ့ဟိန္ဒူဘာသာရေးအခမ်းအနားတစ်ခုမှာလူနည်းမီလို့သေဆုံးသူ10ယောက်ရှိပြီးတော့ဒါဇင်ပေါင်းများစွာဒဏ်ရာရခဲ့ကြောင်းရဲတပ်ဖွဲ့ဝင်တွေကပြောပါတယ်။တောက်ကြနေမနေ့ပိုင်းမှာမြမပုတ်တရမြစ်ရဲ့ရော့ချ်ကတ်ကန်နဘေးမှာအမျိုးသမီး9ယောက်နဲ့အမျိုးသား3ယောက်တို့လူနည်းမီလို့သေဆုံးခဲ့ကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံနရာရန်ဂမ်ဂျီခရိုင်တွင်းကမြမပုတ်တရမြစ်ကမ်းမှာထောင်ပေါင်းများစွာသောဟိန္ဒူဘာသာဝင်တွေလာရောက်ခဲ့ကြပြီးတော့ဘာသာရေးထုံးစံအရရေချိုးတန့်စင်တဲ့အခမ်းအနားကိုနှစ်စဉ်ကျင်းပလေးရှိပါတယ်။ Direct from Washington, the voice of America.
နေနဲ့ခင်းသတင်းတွေကိုမက်ခွာညိုနဲ့မနနာချန်တို့ကတင်ပြသွားတာပါရှင်။အခုတော့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှမနေ့ကအတည်ပြုလိုက်တဲ့မြမအရေးဆုံးဖြတ်ချက်အကြောင်းတင်ပြမှာပါရှင်။ကုလသမဂ္ဂလူ့အခွင့်အရေးကောင်စီရဲ့2015ခုနှစ်အတွက်မြမနိုင်ငံလူ့အခွင့်အရေးအခြေအနေဆိုင်ရာဆုံးဖြတ်ချက်ကိုမြမအစိုးရကပယ်ချလိုက်ပါတယ်။မက်ရှလာ28ရက်နေ့ကဂျနီဗာမှာကျင်းပတဲ့28ကြိမ်မြောက်ကုလသမဂ္ဂလူ့အခွင့်အရေးကောင်စီအစည်းအဝေးဆုံးဖြတ်ချက်မှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီရဲ့တာဝန်ကိုနောက်ထပ်သက်တမ်းတစ်နှစ်တိုးလိုက်ပြီးကုလသမဂ္ဂဆိုင်ရာလူ့အခွင့်အရေးမဟာမင်းကြီးယုံမြန်မာနိုင်ငံမှာအမြန်ဆုံးဖွင့်လှစ်ဖို့မြန်မာအစိုးရကိုတိုက်တွန်းထားပါတယ်။တောက်ချာနေ့ကကျင်းပတဲ့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီရဲ့အစည်းအဝေးမှာမြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်ကိုဥရောပသမဂ္ဂကတင်သွင်းခဲ့တာပါ။အဲ့ဒီဆုံးဖြတ်ချက်အစီရင်ခံစာကိုဥရောပသမဂ္ဂကိုစားလက်တ်ဗီးယားနိုင်ငံကိုယ်စားလှယ်ကတင်ပြရမှာမြန်မာနိုင်ငံမှာလူ့အခွင့်အရေးချိုးဖောက်မှုအတော်များများရှိနေပြီးဘာသာရေးဆိုင်ရာဥပဒေမူကြမ်းကိုလည်းစိုးရိမ်မကင်းဖြစ်မိကြောင်းနဲ့2015ရွေးကောက်ပွဲမှာတရားမျှတပြီးလွတ်လပ်မှုရှိဖို့အခုလိုတိုက်တွန်းသွားပါတယ်
။ We further share the special rapporteur's concerns on the four protection of race and religion laws.And calls on the government.
မြန်မာနိုင်ငံရဲ့မျိုးစောင်းဥပဒေနဲ့ပတ်သက်ပြီးမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီရဲ့စိုးရိမ်မကင်းဖြစ်တာကို EU ဥရောပသမဂ္ဂအနေနဲ့ထောက်ခံပါတယ်။ရွေးကောက်ပွဲမှာပွင့်လင်းမြင်သာပြီးလွတ်လပ်မှုရှိဖို့အာမခံချက်ပေးရမယ်။ပြီးတော့ဖွဲ့စည်းပုံပြင်ဆင်ဆက်လုပ်ရမယ်
။ဒါ့အပြင်ရခိုင်ပြည်နယ်ကလူနည်းစုရိုဟင်ဂျာတွေအပေါ်လူ့အခွင့်အရေးချိုးဖောက်မှုတွေအပါအဝင်အခြားတိုင်းဒေသဒေသတွေမှာအခြေအနေတွေကောင်းမွန်အောင်လုပ်ဖို့လူနေသေးကြောင်းဥရောပသမဂ္ဂကိုယ်စားလှယ်ကပြောသွားပါတယ်။လက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့ကျောင်းသားလှုပ်ရှားမှုကိုလည်းဥရောပသမဂ္ဂကအနီးကပ်စောင့်ကြည့်နေတယ်လို့လည်းအခုလိုတင်ပြသွားပါတယ်
။ The European Union has been following closely the recent developments in Myanmar and expresses serious concern about the violence by the authorities to end the students.
ပြည်ထောင်စုပြင်ဆင်မှုတောင်းဆိုနေတဲ့ကျောင်းသားတွေရဲ့လှုပ်ရှားမှုကိုဥရောပသမဂ္ဂကအနီးကပ်စောင့်ကြည့်နေတယ်။လွတ်လပ်စွာပြောဆိုခွင့်လွတ်လပ်စွာစုဝေးခွင့်ကိုလေးစားဖို့မြန်မာအစိုးရကိုတောင်းဆိုတယ်။တိုင်းရင်းသားဒေသတချို့မှာအခြေအနေပိုဆိုးရွားလာနေတာကိုကင်တွယ်ဖြေရှင်းဖို့ပြီးတော့ရေရှည်တည်တံ့ခိုင်မြဲဖို့အပြည့်ခတ်ရက်စေးဖော်ဆောင်မှုလိုအပ်နေတယ်
။လက်ရှိခံထားတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်မစ္စယန်ဟီလီကိုနောက်ထပ်တစ်နှစ်သက်တမ်းတိုးပြီးခန့်ဖို့ဥရောပသမဂ္ဂကသဘောတူကြောင်းလည်းပြောသွားပါဗျ။မြန်မာအရေးဆုံးဖြတ်ချက်မူကြမ်းကိုဥရောပသမဂ္ဂကဥဆောင်ရေးဆွဲရမှာကနေဒါ၊တောင်ကိုရီးယား၊ဆွစ်ဇာလန်နဲ့တူရကီနိုင်ငံတွေကမိတ်ဖက်နိုင်ငံတွေအဖြစ်ပါဝင်ခဲ့ပါဗျ။လူ့ခွင့်ရေးကောင်စီအစည်းအဝေးမှာတင်သွင်းတဲ့ဒီဆုံးဖြတ်ချက်မူကြမ်းကိုမြန်မာအစိုးရကပယ်ချခဲ့ပြီးဒီဆုံးဖြတ်ချက်ဟာဓမ္မတိုက်တန်ကြစွာသုံးသပ်ဖော်ပြထားတာမဟုတ်ဘဲအာဏာချက်တွေရှိနေတဲ့အပြင်ပြည်ရင်းရေးကိုဝင်ရောက်ဆွတ်ဖက်တာတာဖြစ်တယ်လို့ဂျနီဗာကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးမောင်ဝီကတုံ့ပြန်ပြောဆိုသွားပါတယ်
။ OB10 and OB7 of the draft resolution L21/REV1 include language.
ဥရောပသမဂ္ဂကတင်သွင်းတဲ့ဆုံးဖြတ်ချက်မူကြမ်းထဲမှာမြန်မာနိုင်ငံရဲ့စီရင်ပိုင်ခွင့်အတွင်းမှာရှိတဲ့ဖွဲ့စည်းပုံအခြေခံဥပဒေနိုင်ငံရေးတရားစီရင်ရေးစနစ်တွေမှာဝင်ရောက်ဆုတ်ဖက်တဲ့အသုံးအနှုန်းတွေပါဝင်နေပါတယ်။နိုင်ငံတိုင်းနဲ့ကိုက်ညီတဲ့ဖွဲ့စည်းပုံတစ်ခုတည်းဆိုတာမျိုးကမ္ဘာပေါ်မှာမရှိပါဘူး။အထူးသဖြင့်ရွေးကောက်ပွဲမှာထင်သာမြင်သာရှိဖို့လွတ်လပ်ပြီးမျှတဖို့လုံလောက်တဲ့ဆောင်ရွက်ချက်တွေမြန်မာနိုင်ငံမှာရှိနေပါတယ်။
ဒါအပြင်ရခိုင်ပြည်နယ်မှာ2012ခုနှစ်နောက်ပိုင်းကစပြီးလူတိုင်းဝိုင်းနှစ်ဖက်ကြားဖြစ်ပွားတဲ့အကြမ်းဖက်မှုဆိုတာမျိုးမရှိတော့ဘူးလို့လည်းဥမောင်ဝေကပြောသွားပါတယ
် The opening of the OHCHR country office in Myanmar must be based on mutually acceptable terms and conditions. A take it or leave it approach shall not work.
မြန်မာနိုင်ငံမှာလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးယုံဖွင့်ဖို့ဆိုရင်နှစ်ဖက်လက်ခံနိုင်တဲ့အချက်တွေပေါ်အခြေခံညှိနှိုင်းရမှာဖြစ်ပါတယ်။ယူဂျင်ယူမြူဂျင်နေဆိုတဲ့သဘောထားနဲ့ချင်းကပ်လို့အလုံးမဖြစ်နိုင်ပါဘူး။အချုပ်အခြာအာဏာရဲ့ဆုံးဖြတ်ချက်ကိုလေးစားလိုက်နိုင်ရမှာဖြစ်ပါတယ်
။ဒါ့အပြင်ဆုံးဖြတ်ချက်မူကြမ်းမှာပါတဲ့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလည်းပြင်းပြင်းထန်ထန်ကန့်ကွက်သွားပါတယ်။ဆက်လက်ပြီးတော့လူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးယုံမြန်မာနိုင်ငံမှာဖွင့်ဖို့ကိစ္စမှာမြန်မာအစိုးရရဲ့သဘောထားကိုလည်းပြောသွားပါတယ်။ကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှဥရောပသမဂ္ဂကတင်သွင်းတဲ့မြန်မာအရေးဆုံးဖြတ်ချက်မူကြမ်းကိုထောက်ခံတဲ့နိုင်ငံ20၊ကန့်ကွက်တဲ့နိုင်ငံ17နိုင်ငံ၊ဂျာနီ16နိုင်ငံနဲ့အတည်ပြုခဲ့တာဖြစ်ပါတယ်။ဒီဆုံးဖြတ်ချက်ကိုအမေရိကန်ပြည်ထောင်စုအနေနဲ့ထောက်ခံကြောင်းမစ္စယန်ဟီလီရဲ့တာဝန်သက်တမ်းနောက်ထပ်တစ်နှစ်တိုးလိုက်တာကိုလည်းထောက်ခံတယ်လို့လူ့အခွင့်အရေးမဟာမင်းကြီးယုံမြန်မာနိုင်ငံမှာအများဆုံးဖွင့်လှစ်ပေးဖို့မြန်မာအစိုးရကိုတိုက်တွန်းကြောင်းအမေရိကန်နိုင်ငံသားရေးဌာနကမက်ရှလာ28ရက်နေ့ကထုတ်ပြန်ကြေညာခဲ့ပါတယ်ရှင်။
ရရှိပါဗျာမြန်မာနိုင်ငံမှာနိုင်ငံရေးပြင်ပြောင်းလဲမှုတွေနောက်ပိုင်းအရတားတစ်ပိုင်းအစုအလက်ထက်မှာပထမဆုံးအကြိမ်ပြုလုပ်မဲ့ဒီ2015ခုနှစ်အထွေထွေရွေးကောက်ပွဲတွေကိုစောင့်ကြည့်ဖို့ပြည်တွင်းပြည်ပရွေးကောက်ပွဲလေ့လာရေးအဖွဲ့တွေကိုခွင့်ပြုလိုက်ပါတယ်ဒီဖွဲ့တွေအနေနဲ့ရွေးကောက်ပွဲကိုတကယ်ပဲလွတ်လပ်စွာနဲ့စောင့်ကြည့်အကဲဖြတ်နိုင်မလားသူတို့အတွက်ဘာတွေအခက်အခဲအတားအဆီးတွေကြုံရနိုင်မလဲစတာတွေကိုဒီလာမယ့်စနေညပိုင်းဒက်လီလိုက်အစီအစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်ပါဝင်ဆွေးနွေးမင်းမြန်လူတွေတော်ရရှင်နေနေနဲ့ view မြန်မာပိုင်းကိုမိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်မိမိတို့ဆွေးနွေးလို့ရာမိမိတို့မင်းမြန်လူတွေအကြောင်းအရာတွေကိုစာနဲ့ဖြစ်စီအတန်းဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ view မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822994ဖြစ်ပြီးတော့ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးမင်းမြန်ကြမယ်တော်ရရှင်နေကြည့်ကြပါလေ
။ဒီကနေ့ညအစည်းအဝေးမှာထုတ်လွှင့်မဲ့တိုက်ရိုက်လေလံကိုလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ပါရစေ။မြန်မာနိုင်ငံမှာစစ်မှန်တဲ့သတင်းလွတ်လပ်ခွင့်တွေမရှိသေးကြောင်းပြသဖို့အတွက်ရန်ကုန်မြို့မှာမနေ့ကစတင်ကျင်းပတဲ့ IPI အဖွဲ့ရဲ့သတင်းလွတ်လပ်ခွင့်ညီလာခံမှာသတင်းသမားတချို့တွားရောက်ဆန္ဒပြခဲ့ကြပါရစေ။ဒီလအစောပိုင်းလက်ပတန်းကကျောင်းသားတပိတ်ကိုအကြမ်းဖက်ဖြိုခွဲချိန်မှာလုံခြုံရေးတပ်တွေကသတင်းသမားတွေကိုရိုက်နှက်ဖမ်းဆီးမှုတွေလည်းရှိခဲ့တဲ့အတွက်ဆန္ဒပြခဲ့ကြတာဖြစ်ပါရစေ။ကိုညံဝင်းအောင်ကအကြောင်းစုံပြောပြမှာပါ။
IBI လို့ခေါ်တဲ့ International Press Institute နိုင်ငံတကာသတင်းလွတ်လပ်ခွင့်အဖွဲ့အစည်းနဲ့မြန်မာအစိုးရပြန်ကြားရေးဝန်ကြီးဌာနတို့ပူးတွဲပြီး2015ခုနှစ်အတွက် IBI ရဲ့သတင်းလွတ်လပ်ခွင့်ကဘာလုံးဆိုင်ရာညီလာခံကို On the Path to a Free Media သတင်းလွတ်လပ်ခွင့်အတွက်တောရလန်းဆိုတဲ့ခေါင်းစဉ်နဲ့ March 29ရက်ကနေ29ရက်နေ့ထိရန်ကုန်မြို့ Chatrian Hotel မှာ3ရက်တာကျင်းပနေတာဖြစ်ပါတယ်။အဲ့ဒီညီလာခံရှေ့မှာမြန်မာသတင်းသမားတချို့ကဆိုင်ဘုတ်တွေကင်ဆောင်ပြီးတွားရောက်ဆန္ဒပြခဲ့ကြတာပါဆန္ဒပြရမှာကိုတိုင်ပါဝင်တဲ့မော်ကွန်းမဂ္ဂဇင်းအက်ဒီတာကိုကျော်စရာထွန်းကဆန္ဒပြပွဲမြင်ကွင်းနဲ့ပတ်သက်လို့ပြောလာပါတယ
်ဟိုကျွန်တော်တို့ကတော့ဆိုင်ဘုတ်ရှိမှထောင်းတယ်ဆိုင်ဘုတ်ဆိုတော့ကျွန်တော်တို့ဘနိုင်းပေါ့နော်ဟိုကင်ပြီးတော့မတက်ရက်နေတယ်ပြီးတော့ကျတော့အထဲမှာကျွန်တော်စတေကာဝေးတယ်ဒီဘနိုင်းမှာခေါ်ပြတော့မီဒီယာကိုတိုက်ခိုက်မှုရက်ပေါ့လေဆိုတော့အဲ့ဒါကိုအင်္ဂလိပ်လိုရောမြန်မာလိုရောပေါ့ရေးတယ်စတေကာမှာလည်းဒီတိုင်းပဲကျွန်တော်တို့မီဒီယာကိုတိုက်ခိုက်မှုရက်ပေါ့ဟုတ်ပြောရရင်ကျွန်တော်တို့အဓိကပြတဲ့အကြောင်းအရာတော့ဒီလက်ပတန်းမှာဖြစ်တဲ့ကိစ္စပေါ့လေ။သတင်းတော့ရိုက်ခံရတယ်ပြီးတော့သတင်းတော့ဖမ်းခံရတယ်ပေါ့။သတင်းသမားမှန်းသိရနေပေါ့နော်။ဟာလားမင်းကသတင်းသမားလားကွာပေါ့။အဲ့တော့ရိုက်တယ်ပေါ့။ဒီလိုလုပ်တာကကျွန်တော်တို့မီဒီယာကိုဟာတပိနေတာထုတ်ချက်တာနှိပ်ကွတာလို့ကျွန်တော်တော့ယူဆတယ်ပေါ့လေ
။တကယ်တော့ IBN ရဲ့ဒီညီလာခံကိုမြန်မာသတင်းသမားတွေမတက်ဘဲဝိုင်းပြီးသပိတ်မှောက်ကြဖို့မြန်မာ Journalist ကွန်ရဲ့ MJN ကအစောပိုင်းကတည်းကပြောဆိုခဲ့တာပါ။မတ်လအစောပိုင်းလက်ပရန်ကចောင်းသားတပိတ်ကိုဖြိုခွင်းချိန်မှာသတင်းနောက်တွေကိုရိုက်နှက်ဖမ်းဆီးခဲ့တာကြောင့်သတင်းသမားတွေကိုပြိနှိပ်တဲ့လို့ရပေါ်လက်မခံနိုင်တာကိုပြသခြင်းလို့ဖြစ်ကြောင်း MJN အတွင်းရင်းမှုဦးမြင့်ကျော်ကပြောပါတယ
်။နိုင်ငံကမီဒီယာကွန်ဖရင့်မြန်မာပြည်မှာလာကျင်းပတယ်ဆိုတဲ့အိပယ်ကမြန်မာပြည်မှာဒီမိုကရေစီအသွင်ကူးပြောင်းရေးသွားနေပြီမီဒီယာတွေလွတ်လပ်လာပြီဆိုတော့သဘောမျိုးကိုသူတို့ဘက်ကဟိုကောက်ချက်ချတဲ့သဘောမျိုးလည်းကျွန်တော်တို့ကနားလည်တယ်အိပယ်ဖွင့်ဆိုတဲ့ဒါကြောင့်ဒီအချိန်မှာဒီလိုဟာမျိုးမဟုတ်သေးဘူးဆိုတာကိုကျွန်တော်တို့ပြောဖို့လိုတယ်ပေါ့နော်။အော်ဒါကြောင့်ဒီ IBI မှာမတက်ဖို့ဆုံးဖြတ်တယ်။နောက်မြန်မာနိုင်ငံရဲ့မီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်လို့ပြဿနာတွေအများကြီးရှိနေတယ်။လက်တလုံးမှာဖြေရှင်းစရာကိစ္စတွေအများကြီးရှိနေတယ်ဆိုတော့လည်းအားလုံးသိအောင်ပြည်တွင်းကနေမကပဲနိုင်ငံတကာကပါသိအောင်ထုတ်ဖို့ပြောဖို့လိုတယ်ပေါ့နော်။ဒါကြောင့်ဒီနီလန်းကိုဆုံးဖြတ်လိုက်တာလေ
။ Chatrian Hotel မှာတောက်ကြနေမနေ့ကကျင်းပတဲ့ IBI ညီလာခံမှာမြန်မာပညာရေးဝန်ကြီးဦးရဲ့ထုတ်ကမြန်မာနိုင်ငံမှာရနေတဲ့သတင်းလွတ်လပ်ခွင့်တွေဟာနောက်ပြန်လှည့်သွားမှာမဟုတ်ဘူးလို့ပြောဆိုသွားကြောင်း IPI ရဲ့အင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်။ဒါပေမဲ့မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်တွေတကယ်မရှိသေးဘူးဆိုတာနိုင်ငံတကာကသိစေချင်တယ်လို့ဆန္ဒပြသူကိုကျော်စရာထွန်းကပြောပါတယ
်။ကျွန်တော်တို့မှဒါရုပ်ပြကြည့်မယ်ဆိုရင်တကယ်လွတ်လပ်ပြီးလို့ယူဆရတယ်ပေါ့လေ။ဆိုရင်ရေးနေတာရေးလို့ရမယ်။စာပစည်းလည်းမရှိတော့ဘူးပေါ့။ဒါပေမဲ့တကယ်တမ်းကျအနှစ်သာရကျမြန်မာနိုင်ငံကတကယ်တမ်းကျတော့မီဒီယာလွတ်လပ်ခွင့်မရှိသေးဘူးပေါ့။ကျွန်တော်တို့တကယ်တမ်းသတင်းသမားတွေခံရတာကြတော့အစိုးရထံကပြင်းသွားလို့ပဲဒီလိုတော့ကမှလားကိုရွှေဒီရွှေရာစာတင်မအောင်ဘာမှတလကြနှစ်လကြဒါမျိုးတွေကကျွန်တော်တို့ဝိုက်တော်နည်းနဲ့ကျွန်တော်တို့သတင်းလွတ်လပ်ခွင့်ကမရဘူးအများကြီးပဲပေါ့လေဆိုတော့ဒါတွေကိုသိအောင်လို့ကျွန်တော်တို့ကတော့ဒီနိုင်ငံဖွဲ့စည်းတွေလာတယ်ဒါသတင်းနဲ့ပတ်သက်တဲ့ဖွဲ့စည်းတွေလာတယ်သူတကယ်တော့အဖျားကြီးလာတယ်ပေါ့နော်အဲအဲ့ခါမှာသူတို့ပြည်တော်အောင်လို့ကျွန်တော်တို့ကဒါလက်ရှိအခြေအနေကိုဒါပေါ်ထုတ်ပြလိုက်တဲ့သဘောပါခင
်ဗျာမတ်လ29ရက်နေ့ထုတ်မြန်မာ Global Post Journal မှာတော့မြန်မာဘုံစာမျက်နှာကိုအမဲရောင်တစ်ခုတည်းကွက်လက်ဖော်ပြထားပြီးထိတ်ဆုံးမှာတော့သတင်းလွတ်လပ်ခွင့်မရှိသေးပါဆိုတဲ့အစာရန်ထိုးထားသလို Messenger Channel ကလည်း Stop Killing Press ဆိုတဲ့စာလုံးကြီးနဲ့မြန်မာဘုံတမျက်နှာစာအပြည့်ဖော်ပြခဲ့ပါတယ် IPI ဆိုတဲ့သတင်းလွတ်လပ်ခွင့်အဖွဲ့အစည်းကို1950ခုနှစ်က နယူးယောက်မြို့ကိုလံဘီယာတက္ကသိုလ်မှာစတင်ဖွဲ့စည်းခဲ့တာပါတက်တန်း65နှစ်ရှိလာပြီဖြစ်တဲ့ IBN ရဲ့ကမ္ဘာလုံးဆိုင်ရာညီလာခံကိုမြန်မာနိုင်ငံမှာကျင်းပခွင့်ပေးတဲ့အတွက်ကျေးဇူးတင်ကြောင်း IBN အဖွဲ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
ကိုညာဝင်းရပါရှင်RCSS SSA ခေါ်တောင်ပိုင်းရှမ်းပြည်တပ်မတော်ကနေရှမ်းပြည်မှာတပ်သားအစ်စ်တွေစူဆောင်းကောက်ခံနေတာကိုအထူးပဲစိုးရိမ်နေကြောင်းဒေသခံတွေက VOE ကိုပြောပါရယ် VOE မြန်မာပိုင်းရဲ့သတင်းတောက်နိုင်ကွန်းအင်ကအသေးစိတ်ပြောပြမှာပါရှင
်ဟုတ်ကဲ့ပါရှမ်းပြည်နယ်မိုင်းကန်မြို့နယ်တွင်တောင်ပိုင်းရှမ်းပြည်တပ်မတော်ကနေတပ်သားအစ်စ်ကောက်ခံနေမှုနဲ့ပတ်သက်လို့ဒေသခံကိုစိုင်းခန်းက VOE ကိုခုလိုပြောပါရယ်
မိုင်းကန်ရောမိုင်းကန်ရိုးရဲမှာတော့တော်တော်ကြီးပြိုထဲမှာအဲ့လိုမျိုးတခါမှမကောက်ဘူးသေးဘူးတော့အခုကျတော့ပြိုထဲမှာသူ့ဖောင်းနေတာပေါ့ဒီမြောက်သားနေရောက်ကြီးတဲ့အိမ်ဆောင်စုတွေပေါ့တယောက်သွားရမှာဆိုပြီးတော့ဈေးအခွက်ကို60ကျော်လောက်ကောက်ထားပြီးတော့အခုတို့ဈေးသားနေပါလေပေးရတယ်နောက်ကဈေးရင်းကြည့်တယ်ကောက်ထားတယ်ရှိတယ်ကောက်မှာအပြေးကြီးတယ်လို့လည်းရှိတယ်ကြာကောက်တဲ့လူလည်းဟွာယူတရားတို့တချို့အမျိုးတွေရှိတယ်ပြုတ်ပြီးတော့အဲ့ဈေးကုန်ကြပေါ့နောက်ပြီးတော့ကောက်လည်းကောက်ပါပေါ့
ရှမ်းပြည်နယ်မြောက်ပိုင်းဒီပေါ်ကြောင်မဲမိုင်းကန်လဲချာပင်လုံလွယ်လင်းနန်းဆန်းခူလန်မိုးနယ်လင်ခေမောက်မဲဟူဘုံနယ်တွေမှာနဲ့ပို့ကိုပန်အုပ်ချုပ်ခွင့်ရဒေသတွေမှာတတ်တတ်တဲ့စုဆောင်နေတယ်လို့လဲဒေသခံတွေကပြောပါတယ်ထိုင်းနိုင်ငံကိုရောက်ရှိလာတဲ့လင်ခေဒေသခံတို့ကတော့သူ့ရဲ့မိဘတွေကိုတောင်ပိုင်းရှမ်းပြည်တပ်မတော်တပ်ဖွဲ့တွေကထိန်းသိမ်းထားတဲ့အတွက်စစ်မှုထမ်းဖို့နေရာရင်းကိုပြန်ရမယ်လို့အခုလိုပြောပါတယ်
ကျွန်တော်စစ်လာကြောက်တာကျွန်တော်စစ်တော်နဲ့ပြရမယ်လို့အဲကျွန်တော်မိသားစုကလည်းကျွန်တော်ကလာရမယ်ပြန်လာမယ်လို့ပြောတယ်အဲမလာဘူးကျွန်တော်ပြည်နေပေါ်ကတည်ရလို့ရှိပြီအဲကျွန်တော်ပြန်ခိုင်းတယ်ဒါလည်းအဲမဆက်လို့ရှိတော့ဒီမှာကလေးတွေလည်းတော့ပြန်တော့ပြရမယ်တော့ဆိုခင်မျိုးသူ့လုံးမှကြောက်တယ်လေအဲ့ဒါကြောင့်မို့
ရှမ်းပြည်နယ်အတွင်းတာတာတက်ကောက်ရည်နေမှုကိစ္စနဲ့ပတ်သက်ပြီးတော့မိုင်းကန်ဒေသခံဖွံ့ဖြိုးရေးတာဝန်ခံဦးဆိုင်လုံကနေတောင်ပိုင်းရှမ်းပြည်တပ်မတော်ရဲ့ငင်းချမ်းရေးဖော်ဆောင်ရေးကော်မတီဥက္ကဋ္ဌဘူမူချုပ်ဆိုင်းပောင်ခေးကိုတင်ပြထားတဲ့အကြောင်းကိုလည်းမိုင်းကန်ဒေသခံကိုဆိုင်းခန်းကဆိုပါတယ်
အခုရခနာဆိုင်ရလေတော့ဒီနေ့ခါနဲ့တော့မပြောရဲပါဘူးဗျ။ဒါနဲ့အရင်ရဲ့ရင်းချာရေးပေါ်ဆောင်ရေးပုဂ္ဂထလာတာဥသောပုံခဲဆိုတာသူနားမှာတော့ဥသားလုံးမိုင်းကန်မျိုးဖွုံဖွေးရေးကော်မတီဥက္ကဋ္ဌဆိုတာဥသားတော်ရတယ်သူတို့သောပုံခဲသွားသွေးတော့သောပုံခဲကပြောတာပေါ့သူတို့ကအခုအမိတ်မထုတ်သေးဘူးပေါ့ကွာသောခနာကတ်ချက်အပေါ်ကနေမကောက်သေးဘူးအဲ့ဒီဒေတာအုပ်ချုပ်နေတဲ့ဥသားဖွဲ့ကိုသူတို့နားလည်မှုတစ်ခုမှမပြောတော့နေလားတော့မကြည့်ဘူးတို့ပြန်ပြီးတော့ဖြည်းဖြည်းတော့ပြန်ရက်ခိုင်းလိုက်ပါပေါ့အဲ့ဒီကောက်ခါနေတာအဲ့လိုတော့ပြောတယ်ဗျာခုတတိတော့မရက်သေးဘူးဗျာ
ရှမ်းပြည်နယ်အတွင်းမှာမကြသေးခင်လတွေကဆလို့ကုကတအန်းဆတဲ့တိုင်းရင်သားလက်နက်ကင်တွေနဲ့တိုက်ပွဲတွေဖြစ်ပွားနေတဲ့အချိန်နဲ့တိုက်တိုက်ဆိုင်ဆိုင်တတတစ်စုဆောင်းမှုတွေလှုပ်ဆောင်နေတာလည်းဖြစ်ပါတယ် RCSS SSC တောင်ပိုင်းရှမ်းပြည်တပ်မတော်ပြောရေးဆိုခွင့်ရှိသူဘူမူဆန်းလုံဆိုင်ကတော့လှုပ်ရွတ်လှုပ်ဆင်လုပ်ငန်းစဉ်တစ်ခုအနေနဲ့ဆောင်ရွက်တာဖြစ်တယ်လို့ခုလူပြောပါတယ
်ရှင်မို့မထမ်းနေရဆိုတော့ပုဒ်တွေကိုကျွန်တော်တို့ဆက်ကြည့်ပုံပုဒ်တွေထဲမှာပြန်ဆန်းခဲ့ပြုပါအတက်ဆက်ရှင်လက်ကနေဒီတန်းလေးကနားမှာခရစ်နော်ယောက်ျားရှိတဲ့မြေတပင်းရှိတဲ့ရှင်မထမ်းဖို့တောင်းရှိပါတယ်ဆိုတော့အကြောင်းကျွန်တော်တို့ဆက်ကြည့်ပုံအခြေခံဥပဒေရှိပါတယ်အဲ့ဒီပုဒ်တွေအတိုင်းကျွန်တော်တို့အတက်ခရစ်ရဲ့ရေးလက်မှတ်မပေါ်တော့ဆိုတော့မတော်ပေါ်စီအတိုင်းကျွန်တော်တို့ရှင်းဆုံးပါပဲအပြစ်ခရရတဲ့ရေးတွေကျွန်တော်တို့လက်မထုတ်ပြီးတော့မှပါမှာဒီပေါ်စီကိုကျွန်တော်တို့ရှော့ချပြီးတော့လိုအပ်တဲ့နေရာဒေသတွေမှာဒါကျွန်တော်တို့ရှင်းဆုံးပါပဲ
ပြီးခဲ့တဲ့မန္တလေးရှိရနေတုန်းကတောင်ပိုင်းရှမ်းပြည်တပ်မတော်ရဲ့အစည်းအဝေးဆုံးဖြတ်ချက်အရတပ်သားအင်အား9000ခန့်ကိုပြန်လည်ဖြည့်တင်းဖို့အတွက်လှုပ်ဆောင်နေတာဖြစ်တယ်လို့လည်းအဖွဲ့နဲ့နှိစပ်တူတူကပြောပါတယ်လာမယ့်မလကုံမှာပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ NCCD တို့ဟာတနင်္ဂနွေလိုအပြစ်ခံရစေးရေးသဘောတူညီစာချုပ်လက်မှတ်ရေးထိုးနိုင်ဖို့အတွက်ရန်ကုန်မြို့မှာထပ်မံတွေ့ဆုံဆွေးနွေးသွားမှာဖြစ်ပါတယ်။အပြစ်ရလက်မှတ်မရေးထိုးခင်စကြာကာလမှာတောင်ပိုင်းရှမ်းပြည်စစ်မတော်အနေနဲ့တပ်သားတအင်အားတွေဖြည့်တင်းနေတယ်လို့လည်းအဖွဲ့နဲ့နှိစပ်တူတူကပြောပါတယ်။တောင်ပိုင်းရှမ်းပြည်တပ်မတော်အနေနဲ့တပ်သားတစုဆောင်ရေးနဲ့ပတ်သက်ပြီးမြန်မာအစိုးရပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့တိုင်းဒါလက်နက်ကိုင်ဖွဲ့ NCCD တို့ဆွေးနွေးပွဲကနေတဆင့်တိုင်းရင်အားတုတ်ချက်မှုတတ်နေရာခြားသားမှုကိစ္စရပ်တွေကိုဆက်လက်ညှိနှိုင်းဆွေးနွေးသွားမှာဖြစ်ပြီးအဲ့ဒီရလက်ပေါ်မှာလိုက်နာသွားမယ်လို့လဲ RCSSS ရဲ့ပြောရေးဆိုခွင့်ရှိသူဘူမူဆိုင်းလောင်ဆိုင်းကပြောပါတယ်ခင်ဗျာ
VOE မြန်မာပိုင်းသတင်းတောက်နိုင်ကွင်းအိမ်ပါရှင်ကိုကန့်ဒေတာတွင်းမှာမြန်မာတပ်ဖွဲ့တွေကဆက်လက်ထိုးစစ်ဆင်နေတယ်လို့ကိုကန့်အရာရှိတအုပ်က VOE ကိုပြောပါတယ်မနေ့မနေ့ပိုင်းကလေးကတိုက်ပွဲတွေ၄-၅ကြိမ်လောက်ဖြစ်နေတာပါဒီတော့တွင်ကချင်ပြည်နယ်ဘက်မှလည်းမနေ့ကအထိတိုက်ပွဲတွေပြန်ဖြစ်နေတာသတင်းတပတ်တောင်ရှိသွားပါပြီ။ဒီအကြောင်းကိုအောင်ကပြောပြမှာပါရှင်
။မ
မြန်မာတပ်ဖွဲ့တွေဘက်ကဒီကနေ့မနက်9နာရီလောက်ကစပြီးကိုကန်တက်စခန်းတွေကိုထိုးစစ်ဆင်နေတာပါ။တော်လန်ရင်းနေလို့လဲသိကြတဲ့ဒီကနေ့မတ်လ28ရက်နေ့တက်မတော်နေ့မှာအခုလိုထိုးစစ်ဆင်နေတာဖြစ်ပါတယ်။ကိုကန်လက်နက်ကိုင်တပ်ဖွဲ့ MNDAA ရဲ့ပြောခွင့်ရဦးထွန်းမြန့်လင်းကတိုက်ပွဲအခြေအနေကိုအခုလိုရှင်းပြပါတယ်
။လက်နက်ကြီးနဲ့အရင်ပစ်ပါတယ်။ပစ်ပြီးတော့ကြီးတက်တွေထိုးပါတယ်။အဲ့လိုပဲအခု4-5ချိန်တော့ရှိပါပြီ။တော့ကြီးတက်နဲ့ထိုးပြီးတော့မရတော့တက်လို့မရတော့ပြန်ဆုပ်လက်နက်ကြီးနဲ့ပြန်ပစ်
တုံးချမ်းနဲ့ခုတ်ထန်ဒေတာရင်းကဒီတိုက်ပွဲတွေကိုတက်မ66လက်အောက်ခံတက်တွေကတိုက်ခိုက်တာဖြစ်နေကြောင်းဦးထွန်းမြတ်လင်းကပြောပါရယ်အရင်ရပိုင်းတွေကတော့တိုက်ပွဲတွေခဏတာငြိမ်သက်သွားပေမဲ့မြန်မာတက်တွေဘက်ကစီရေးပြင်ဆင်မှုတွေရှိခဲ့တာကြောင့်တိုက်ပွဲတွေပြန်ဖြစ်လာနိုင်တယ်လို့လဲကိုကန်ဘက်ကခန့်မှန်းထားတာပါဒါအပြင်ကိုကန်လက်နက်ကိုင်အဖွဲ့ကိုတိုက်ခိုက်ချေမှုန်းသွားမယ်လို့ပြောဆိုမှုတွေထွက်ပေါ်ခဲ့တဲ့ပေါ်ဦးထွန်းမြတ်လင်းကအခုလိုပြောပါရယ
်မဲအောင်လိုင်းကပြင်းထန်သွားပြီးတော့ဒီတန်ရတဲ့စစ်သားတွေကိုလူနာတော့မေးတဲ့အချိန်မှာသူပြောခဲ့တဲ့စကားရှိတယ်တဲ့ကျွန်တော်တော့အဲ့လိုကြားရတယ်ဒီ March 27ဒီတမ်တော်နေ့ကျရင်သူကပြီးတော့မှလက်ဆောင်ကောင်းဟိုပေါ့စကားပါးစရာရှိတယ်တဲ့သူကအဲ့ဒီတော့အာဒီပေါ့ဒီတိုက်ပွဲတည်နေအနေနဲ့သူကတော့အဲ့လိုပြောတယ်ဗျ
အခုချိန်ထိတော့တိုက်ပွဲတွေပြီးဆုံးသွားပြီဆိုတဲ့သတင်းတွေမကြားရသေးတဲ့အတွက်တိုက်ပွဲတွေဆက်ဖြစ်နေနိုင်သေးကြောင်းကိုလည်းဦးထွန်းမြတ်လင်းကပြောပါတယ်မြန်မာနိုင်ငံရဲ့တိုင်းရင်းသားအရေးပရိပခတွေဖြစ်ပွားနေတာဟာအခုဆိုရင်ရာစုနှစ်ဝက်ကြာကြာခဲ့ပြီဖြစ်ပြီးဒီပြဿနာတွေပြည်လဲဖို့ဆိုရင်ယူသားမှုနဲ့ချင်းကပ်ဖို့လူကြောင်းကိုလည်းဥထွတ်မြန်လင်းကအခုလိုထောက်ပြပြောဆိုပါရတယ်
။ဒီတိုင်းရင်းသားခဏတော့ပြောတဲ့ပရိပခတွေကတော့ကြာပါပြီ။ရာစုနှစ်တော်တော်များများဖြစ်နေပါပြီ။60ကျော်နေပါပြီ။တကယ်စိတ်ရင်းစေတာမစေတနာမှန်နဲ့ဖြည့်ချင်းပဲဆိုရင်တော့လွယ်ပါတယ်။ဒီနိုင်ငံရေးပြဿနာတို့ဒီတိုင်းနာပြိပကပဲပြောပေါ့ဗျာဒါပေမဲ့ဒီလိုပဲဆက်သွားမယ်ဆိုရင်တော့မလွယ်ပါဘူးအဲ့မှာတစ်ဖက်လည်းညှိနှိုင်းနေတယ်တစ်ဖက်လည်းစစ်ရှင်ကြီးပြင်းထန်လာတယ်ဆိုရင်တော့သိမလွယ်ပါဘူးခင်ဗျာ
ဒီတော့တွင်ကချင်ပြည်နယ်ဘက်မှာလည်းမြန်မာတပ်ဖွဲ့တွေက KIA ကချင်လက်နက်ကင်တပ်တွေကိုထိုးစစ်ဆင်နေပြီးပြီးခဲ့တဲ့စနေနေ့ကစလို့ဒီကနေ့အထိနေ့စဉ်တိုက်ပွဲတွေဖြစ်ပွားနေတဲ့အကြောင်းညဉ့်ညဉ့်ဆွေးနွေးပွဲဆိုင်ရာKIO အကျိုးလုပ်ငန်းညှိနှိုင်းရေးအဖွဲ့ပြောခွင့်ရဥတော်ခါကအခုလိုရှင်းပြပါရယ
်အဲ့မှာတမရှိရှိလက်အောက်ခံတမကိုကိုလက်အောက်ခံစကခ27လက်အောက်ခံနေထိုးပါလေဘုံမောအမိုးမောအကိုင်ထိတ်မဝင်းကြီးနန်ခမ်းသွားတဲ့အဲ့ဒီလမ်းပေါ်မှာတောင်ပေါ်လမ်းမကြီးပေါ်အဲ့ဒီပတ်ဝန်းကျင်ပေါ်အိညာအထက်အောက်အဲ့ဒီဒေသတွေမှာဖြစ်တာတရားရေးသတ်ခါရပြောမယ်ဆိုလို့ရှင်အဲ့မှာတန်ရင်တိတယင်းနဆက်ခွန်တယင်း36အဲ့ဒီဒေတာတွေအစိုးရဘက်ကတော့ကျွန်တော်တို့မသိဘူးဒါပေမဲ့ကျွန်တော်တို့ဘက်ကတော့မနေ့ကတော့တိုက်ပွဲမှာတယောက်ဥစားပေါ့ခြေတော့မှာတန်ရရပါတယ
်အကြသေးခင်ရပိုင်းတွေအတွင်းကပဲ KIO အထွေထွေအတွင်းမှုဒေါက်တာလာဂျာ KIA စီဦးစီးချုပ်ဗိုလ်ချုပ်ကွန်မော်တို့ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာမြမအစိုးရသမ္မတဦးသိန်းစိန်တမရကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့တရားစီနေပြည်တော်မှာငင်းငင်းရေးကိစ္စတွေးဆပြီးတိုက်ပွဲတွေပြန်ဖြစ်လာတဲ့ဘောဒါဟာတင့်မောင်ခိုတွေကိုတားဆီးရင်းနဲ့အခုလိုတိုက်ပွဲတွေဖြစ်တာလို့အစိုးရဘက်ကပြောပေမဲ့ KIA ဘက်ကတော့ဒါဟာ KIA စကန်တွေကိုရည်ရွယ်ပြီးတိုက်ခိုက်တာဖြစ်တယ်လို့တုံ့ပြန်ပြောဆိုပါရခင်ဗျာ
ကိုအောင်ပြောပြသွားတာပါရှင်။စနေနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။မကြခင်တင်ဆက်မဲ့ဒေါ်လာလာတန်းရဲ့အမျိုးသမီးကဏ္ဍမှာအမျိုးသမီးနဲ့လူခွင့်ရေးရုံးကန်လှုပ်ရှားခဲ့ကြတဲ့ American အမျိုးသမီးတွေရဲ့တမိုင်းအကြောင်းကိုနားဆင်ရမှာပါရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်နနက်6နာရီခွဲရှိပါပြီ VOA မြန်မာပိုင်းရဲ့စနေနေ့နက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိဆက်လက်ထုတ်လွှင့်မှာပါလိုင်းဒိုမီတာ24 32 40ရူကနေဖမ်းယူနားဆင်နိုင်ပါတယ်အခုဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြမှာပါရှင်
Well I think the most noted personality of the women's rights movement is in terms
ဒါကတော့ဒေါ်လာလတန်းရဲ့အမျိုးသမီးကဏ္ဍမှာအမေရိကန်အမျိုးသမီးတွေရဲ့တမိုင်းကြောင်းကိုတင်ဆက်ထားတာကိုအပြည့်အစုံနားဆင်ရမှာပါရှင်။ဒါ့အပြင်ဒေါက်ခင်မျိုးသက်ရဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုလည်းထုတ်လင်းဖို့ရှိပါတယ်။အခုတော့ကမ္ဘာတည်င်းစာမျက်နှာတွေပေါ်ကမြန်မာနိုင်ငံအကြောင်းရေးသားချက်တွေကိုဦးကျော်စံတာကကောက်နှုတ်တင်ပြမှာပါရှင်
။ယခင်နဲ့မတူတော့ပေမဲ့ဆက်လက်ဖိအားပေးဖို့လူနေတဲ့မြန်မာတည်င်းလူလာခွင်းဆိုတဲ့ခေါင်းစဉ်နဲ့ဂျူလီမက်ကနန်ရေးသားထားတဲ့ဆောင်းပါးကို The LA Times တည်င်းစာကထုတ်တင်ပြလိုပါတယ်။လောကသားနှစ်အနေငယ်ကအထိစေအုပ်ချုပ်ရေးအောက်လုံးဝထင်းကျုပ်ခံခဲ့ရတာနဲ့ဆိုင်ရင်တော့မယုံကြည်နိုင်လောက်အောင်ပါပဲရန်ကုန်မြို့ဟိုတယ်ကြီးတွေမှာကမ္ဘာတဝန်းကသတင်းထုတ်တွေပြည့်နှက်နေပြီး on a path to a free media ဆိုတဲ့နိုင်ငံတကာညီလာခံအတွက်ရောက်ရှိနေကြပါတယ် Austria Attribute International Press Institute ကမ္ဘာကထပ်ပြုတဲ့ဒီအခမ်းအနားရဲ့ပြင်ပမှာတော့ပြည်တွင်းသတင်းသမားတို့က stop attacks on the media ဆိုတဲ့စာတမ်းတွေကင်ပြီးကန့်ကွက်နေကြပါတယ်ဝန်ကြီးဦးရထွက်ကတော့လွန်ခဲ့တဲ့9နှစ်နဲ့မတူပြောင်းလဲလာတာကိုပြောနေပါတယ်။2012အထိပုဂ္ဂလိကသတင်းစာတွေကိုဥပဒေနဲ့ဆန့်ကျင်တဲ့အရာတွေအဖြစ်သတ်မှတ်ထားခဲ့တဲ့နိုင်ငံမှာအခုအခါနေ့စဉ်သတင်းစာ32စောင်းအပတ်စဉ်ချန်နယ်429စောင်းလက်စင်မဂဇင်း348စောင်းရှိနေပါတယ်။ဒါကြောင့်မြန်မာနိုင်ငံဟာ RSF ရဲ့ကမ္ဘာသတင်းလွတ်လပ်မှုစီးရင်မှာနံပါတ်151ကနေ145အထိခုနှစ်ဆင့်မြင့်တက်သွားခဲ့တာပါ။အဲဒါပေမဲ့တချို့ကတော့ဒီလွတ်လပ်မှုတွေဟာရဆိုင်သွားပြီလို့ဆိုနေကြပါတယ်။တည်င်းသမားတွေအဖမ်းခံထောင်ချခံချင်းကျောက်ခံနေရဆက်ပါ။ဒီနှစ်နောက်ပိုင်းမှာအထွေထွေရွေးကောက်ပွဲကျင်းပမှာပါ။ဆယ်စုနှစ်ပေါင်းများစွာအတွင်းလွတ်လပ်ပွင့်လင်းတဲ့ရွေးကောက်ပွဲကျင်းပခွင့်ရရှိနိုင်မဲ့အခွင့်အလမ်းဖြစ်ပါတယ်။ဒီရွေးကောက်ပွဲမှာမီဒီယာတွေကဘလောက်ထိလွတ်လပ်စွာရေးသားခွင့်ပြုမလဲဆိုတာဟာအရေးကြီးပါတယ်။ကုလသမဂ္ဂလွတ်လပ်စွာပြောဆိုရေးသားခွင့်ဆိုင်ရာအထူးကိုယ်စားဒေးဗစ်ခေးကမကြသေးခင်နှစ်တွေကစီးစီးသာသာပြောင်းလဲခဲ့ပြင်မဲ့အချင်းကြကနေရတဲ့သတင်းသမားတွေအလုံးကိုချက်ချင်းလွတ်ပေးပြီးသတင်းထောက်တွေလုံခြုံရေးကိုအမှတ်ခံချက်ပေးဖို့တိုက်တွန်းထားပါရယ်ဝန်ကြီးဦးရထွက်ကတော့1962ကတည်းကမီဒီယာတွေထိန်းချုပ်ထားလာခဲ့တော့လူကြီးတချို့စိတ်ထဲမှာအစွဲကိုဖျောက်ဖျက်ပြရမယ်အစိုးရဘက်ကပုဂ္ဂိုလ်တချို့ဟာမီဒီယာဆိုတာသူတို့အယူအဆကိုတင်ပြရာလူတို့တုံ့ပြန်တဲ့အယူအဆကိုရယူနိုင်တဲ့နေရာလို့မမြင်ပဲရန်သူလို့မြင်နေရတယ်လို့ပြောကြောင်းကြေညာထားပါရခင်ဗျာတရုတ်နယ်စပ်မှာမြန်မာတို့အငင်းကြမ်းရေးပြန်လည်တိဆောက်ပေးရမယ်ဆိုတဲ့ခေါင်းစဉ်နဲ့ China Daily ထဲမှာ Song King Yang ရေးထားတဲ့ဆောင်းပါးကိုဆက်လက်တင်ပြလိုပါတယ်မြန်မာအစိုးရနဲ့ကုကံတပုံတို့အကြပြတ်နာလိုပဲမြန်မာနိုင်ငံကတိုင်းရင်းသားတွေနဲ့အစိုးရပဋိပက္ခတွေဟာလွတ်လပ်ရေးနဲ့အတူပေါ်ထွန်းလာကြတာပါဘ ਹੁ နဲ့တိုင်းရင်းသားဒေသတွေရဲ့နိုင်ငံရေးစီးပွားရေးကွဲလွဲမှုတွေကြောင့်ဖြစ်ရတာပါဒါတွေကိုပြန်လည်စစ်မြတ်အောင်တည်ငြိမ်အောင်မလုပ်နိုင်ခဲ့လို့မြန်မာနိုင်ငံဟာတဖြည်းဖြည်းဆွေးနွေးကြဆင်းပြီးပြည်ပရေးနှိမ့်နှံမှုတွေဝင်ရောက်တဲ့နေရာမှာနောက်ပိတ်ဆုံးဖြစ်ခဲ့ပါတယ်အခုလိုတိုက်ပွဲတွေပြင်းထန်နေတာရွေးကောက်ပွဲကြီးအောင်မြင်စွာကျင်းပနိုင်ရင်နဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကိုလည်းအနောက်အဆက်ဖြစ်စေပါတယ်အခုမြန်မာပြည်မြောက်ပိုင်းကဒီတိုက်ပွဲတွေရဲ့အခြေအနေဟာစီးဆောလို့ဖြစ်နေပါတယ်အချိန်တွေအတွင်းမှာအစိုးရတပ်ရောကိုယ်ကန်တကပါအောင်နိုင်ခြင်းမရှိသေးပါဘူးခုတ်ထွင်းစဉ်းစားခြင်းမရှိသေးတဲ့တော်တောင်ရန်ကြီးတွေကအစိုးရစစ်ရန်တရားတွေဝင်ရောက်မလာနိုင်အောင်တဘာဝအတားအဆီးတွေအဖြစ်ကာထားပါတယ်တပုံတပ်ဖွဲ့တွေမှလည်းဗန္ဒာရေးအင်အားစီးရေးအင်အားအစိုးရတပ်ကိုချေမှုန်းနိုင်လောက်အောင်မကြီးမားလှပါဘူးအခုလိုတွန်းလှန်တိုက်ခိုက်ခြင်းအပြင်အခွင့်အရေးနဲ့အကျိုးအမြတ်တွေရလာနိုင်တဲ့ဆိုတဲ့မျှော်လင့်ချက်နဲ့သာတပုံတွေကတိုက်ခိုက်နေကြခြင်းဖြစ်ပါတယ်ဒါပေမဲ့မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေကြီးထွားလာနေတာဟာတရုတ်နိုင်ငံရဲ့အမျိုးသားအကျိုးစီးပွားကိုချိန်ချောက်နေပါတယ်။တရုတ်မြန်မာဆက်ဆံရေးကိုသွေးတိုးဆန်းနေတာလည်းဖြစ်ပါတယ်။ယူနန်နေဟာဆိုရင်ဒီဒန်တွေကိုတကြိမ်မကခံစားခဲ့ရပါတယ်။ဒါအပြင်တရုတ်မြန်မာနှစ်နိုင်ငံမဟာဗျူဟာယုံကြည်မှုလည်းပြတ်ပြားနိုင်ပြီးတရုတ်ကအဆိုပြုထားတဲ့တရုတ်မြန်မာအိန္ဒိယဘင်္ဂလားဒေ့ရှ်စီးပွားရေးဇင်းကြံပေါ်ဆောင်ရေးကိုပါအခက်ကြုံစေမှာဖြစ်ပါတယ်။အမြန်ဆုံးဆောင်ရွက်ရမယ့်အရေးကြီးဆုံးကိစ္စကတော့မြန်မာအစိုးရနဲ့သဘုံတို့ဟာကွဲလွဲမှုတွေကိုအဖြေရှာပြီးပဋိပက္ခကိုအဆုံးသတ်ကြဖို့ပဲဖြစ်ပါတယ်လို့ရေးသားထားပါခင်ဗျာ
။ကမ္ဘာသတင်းစာမျက်နှာတွေပေါ်ကမြန်မာနိုင်ငံအကြောင်းရေးသားချက်တွေကိုဦးကျော်စံသားကကောက်နှုတ်တင်ပြသွားတာပါရှင်။ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုအင်တာနက်စာမျက်နှာပေါ်မှာလည်းနားဆင်ဖတ်ရှုနိုင်ပါတယ်။လိပ်စာက burmese.voanews.com ဖြစ်ပါရှင်။ အခုတော့နက်နက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုထုတ်လွှင့်မှာပါ American Indian 3နှုံပို့ချချက်ကိုဒေါ်လာလာတန်းကတင်ဆက်မှာပါရှင
်ဒီကနေ့နဲ့တင်ပြမယ် Idiom အသုံးက
All bets are off
ဖြစ်ပါတယ်ဆာလုံးပေါင်းက E L L Olga Alum B E T S Betska Longji Dwi E R E R ga phit da O F F of ga pyet pye twa da phyet pye lite da so lo sakai thung ye dai yai di be ga longji alung go phyet thing lite da bo di thong sin tet la da ga do long gaza ya ga phit ba de bo lu mwe be phit phit min bwe be phit phit ba bwe ma so longji go dai ga lek khan ya ma a chang tuk khu chang pwe pye twa le ပွဲပြစ်သွားလို့ဒီပွဲတွေမှာတော့လောင်းကြီးတွေကိုပြန်မလျော်နိုင်တော့ဘူးဆိုရင် all bets are off ဆိုပြီးတော့ထိုက်ရိုက်အဓိပ္ပာယ်ကိုအသုံးပြုတာဖြစ်ပါတယ်။ idiom အဓိပ္ပာယ်ကတော့သဘောတူထားတဲ့အချက်တွေနားလည်မှုရယူထားတာတွေအလုံးပြက်ပြဲတဲ့သဘောထင်ကြီးတွေလွဲကုန်တဲ့သဘောမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Groupie ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ You lied to meAbout your financial situation. So all bets are off between you and me.
Kimya ga kimya ngwi chi yi chi ni chang chin lo gu lin ge de. Da chang kimya ni chin lo ja yin ga yu tha de na le mu myo dwi ma shi daw wu bya lo dei be ya ba de. U ma gu naw ta khaw na sin chi ja ya aw.
You lied to me about your financial situation. So all bets are off between you and me.
ရင်ကယူထားတဲ့နားလည်မှုတွေပြက်သွားပြီးအကျုံးဝင်တော့ဘူးထင်ကြီးတွေတလွဲဖြစ်ကုန်ပြီဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ
All bets are off
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်းပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အခုဆက်လက်ပြီးတော့အမျိုးသမီးကဏ္ဍကိုထုတ်လွှင့်ပါပါ American ပြည်ထောင်စုမှာ match လာဟာWomen's History Month အမျိုးသမီးများသမိုင်းတင်ကာလဖြစ်ပါတယ်1995ခုနှစ်ကစလို့နှစ်စဉ် American သမရအနေနဲ့ဒီလကြရောက်တိုင်း American အမျိုးသမီးတွေရဲ့အောင်မြင်မှုတွေကြိုးပမ်းမှုတွေအကြောင်းကိုဂါရဝပြုကြေညာချက်ထုတ်ပြန်ရတာဖြစ်ပါတယ်ဒီနှစ်ကြေညာချက်မှာသမရ Barack Obama က American အမျိုးသမီးတွေအကြောင်းဘာတွေမိမောင်းထုတ်ပြခဲ့ပါသလဲဒီသတင်းပတ်အမျိုးသမီးကဏ္ဍမှာဒေါ်လာလတန်းကစူးစီးတင်ပြထားပါတယ်ရှင
'Cause it only serves to make me more determined to achieve my final goal.
In his presidential proclamation for Women's History Month, President Barack Obama notes that courageous women have called not only for the absence of
oppression. မြို့သမီးများသမိုင်းတင်လာကိုဂုဏ်ပြုတဲ့သူ့ရဲ့ပြောကြားချက်မှာသမ္မတဘရက်အိုဘားမားကတတ်တည်ရှိလာတဲ့အမျိုးသမီးတွေအနေနဲ့ဖိနှိပ်ချုပ်ချယ်ခံရမှုကိုအဆုံးသတ်ဖို့တောင်းဆိုခဲ့ကြတဲ့အပြင်အခွင့်အလမ်းတွေကိုလည်းဖန်တီးပေးဖို့တောင်းဆိုခဲ့ကြတာကိုရေးသားထားပါတယ်စစ်တပ်မှာတော့အမျိုးသမီးတွေအတွက်အခွင့်အရေးတွေပိုပွင့်လင်းလာတာက2013ခုနှစ်ကဖြစ်ပါတယ်ကာကွယ်ရေးဝန်ကြီးဌာနကအမျိုးသမီးစစ်မှုထမ်းတွေရင်ဆိုင်တိုက်ပွဲဝင်တာကိုကန့်သတ်ခဲ့တဲ့စီမင်းစည်းကမ်းကိုရုပ်သိမ်းပေးလိုက်တာဖြစ်ပါတယ
်အဲ့ဒါကတော့မတ်လမှာကြာရောက်တဲ့ Women's History Month အမေရိကန်အမျိုးသမီးများသမိုင်းတင်လာကိုရည်စူးပြီးသမ္မတဦးဘာမားကသူရဲ့ကြေညာချက်မှာထည့်သွင်းပြောကြားခဲ့တဲ့အချက်တွေနဲ့အချက်တစ်ချက်ကိုကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရနေသန်ပယ်ရီကထောက်ပြခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ကစလို့အမေရိကန်အမျိုးသမီးစစ်မှုထမ်းတွေဟာ combat လို့ခေါ်တဲ့စစ်မြေပြင်မှာရင်ဆိုင်တိုက်ပွဲဝင်ခွင့်ရရှိမှုနဲ့ပတ်သက်လို့အမျိုးသမီး Marine တက်ချက်ဖြစ်တဲ့ Daniel White က
I feel that all women who chose to make thatstep into the military both past
Tika sita the wing ya jare American amyutmi dui apawin aku let shi amyutmi simmu dan dui yo a long wai won choban ka ja lu khu lo akwin ye ya ka de lu chima tin ma de la du ba be amyutmi dui ko khu lo pa win khwin pyu bu taung su ka ja de tatti shi de amyuta dui ye chesu le pa de lu su ya ma ba lu marine tatja daniel wood ga dream media ko pyo ka da phit ba de da apin tamara obama ga tu ye chinya che ma မြမောက်ခင်မှာမိသားစုဝင်ငွေကိုအဓိကရှာဖွေပေးနေကြတဲ့သူတွေထဲမှာအမျိုးသမီးဥယေဟာပိုတိုးလိုလာနေပြီးနိုင်ငံရဲ့အလုသမားတဝက်နှီးပါးဟာအမျိုးသမီးတွေဖြစ်ကြတဲ့အပြင်
တတ်ပညာကျွမ်းကျင်မှုကဏ္ဍမှလေအရေးအတွေ့တိုးလာနေတဲ့အကြောင်းဒီလုံငန်းကွင်ဝင်တဲ့အမျိုးသမီးတွေရဲ့60ရာခိုင်နှုန်းကျော်ဟာလေငါးနှစ်အောက်ကလေးငယ်တွေရှိကြတဲ့မိခင်တွေဖြစ်ကြတဲ့အကြောင်းနဲ့နိုင်ငံရဲ့စီးပွားရေးရောမိသားစုဝင်ငွေရဲ့စာဝတ်နေရောဖူလုံစေဖို့အမျိုးသမီးတွေပါဝင်လှုပ်ဆောင်မှုဟာတိုးလာတာတွေ့ရတဲ့အကြောင်းဖော်ပြထားပြီးအမျိုးသမီးတွေရဲ့အောင်မြင်မှုဟာအမေရိကန်ပြည်ထောင်စုကြီးရဲ့အောင်မြင်မှုလည်းဖြစ်တယ်လို့သမ္မတကအတိအမှတ်ပြုပြောကြားသွားပါတယ်။ဒီနေ့အမျိုးသမီးများသမိုင်းတင်လာရဲ့ဆောင်ပုဒ်ကတော့အမျိုးသမီးတွေရဲ့ဘဝမျိုးစုံကိုစုပေါင်းပုံဖော်ကြဖို့ဖြစ်ပါတယ်။အထူးသဖြင့်အတိတ်ကနေမျက်မှောက်ကာလအထိကန္ဓာအသီးသီးမှာပြောင်မြောက်လာတဲ့အမျိုးသမီးတွေရဲ့ဘဝကြိုးပမ်းမှုတွေကိုနောင်လာနောက်သားအမျိုးသမီးတွေနမူနာယူအားကျကြဖို့ရည်ရွယ်တာဖြစ်ပါတယ်။မတ်လမှာကြာရောက်တဲ့အမျိုးသမီးများသမိုင်းတင်လာမှာမိမောင်ထိုးပြလေးရှိတယ်နောက်တစ်ခုကတော့အမေရိကန်အမျိုးသမီးတွေမဲပေးပိုင်ခွင့်ရရှိဖို့1848ခုနှစ်ကကြိုးပမ်းခဲ့ကြတဲ့အမေရိကန်အမျိုးသမီးကြီးတွေရဲ့စွမ်းဆောင်မှုပဲဖြစ်ပါတယ်။မော်လီမက်ဂရဂါကတော့ NUHB လို့ထူကောက်ခေါ်တဲ့အမျိုးသမီးများရဲ့တမိုင်းတင်မှုဆိုင်ရာအဖွဲ့အစည်းကြီးကိုပူတွဲမတည်သူပြင်မှုဆောင်ဒါရိုက်တာလည်းဖြစ်ပါတယ
် Well I think the most noted personality of the women's rights movement is in terms of women
အမျိုးသမီးများမဲပေးပိုင်ခွင့်ရရှိရေးကြိုးပမ်းမှုနဲ့ပတ်သက်လို့လူသိအများဆုံးပုဂ္ဂိုလ်ကတော့ Susan B. Anthony ပဲဖြစ်ပါတယ်သူဟာဘဝတစ်လျှောက်လုံးအမျိုးသမီးတွေမဲပေးပိုင်ခွင့်ရရှိဖို့ကြိုးပမ်းခဲ့သူဖြစ်ပါတယ်သူအနေနဲ့1804ခုနှစ်ကနယူးယောက်ပြည်နယ် Seneca Falls ညီလာခံမှာပါဝင်ခဲ့သူမဟုတ်ပေမဲ့အဲ့ဒီညီလာခံနောက်ပိုင်းမှာသူဟာစတင်လှုပ်ရှားခဲ့တာဖြစ်ပါတယ်
။ဆီယာမတွေဟာဆီယာတွေနဲ့ဒန်းတူလာစာရရှိရေးအတွက်1838ခုနှစ်ကစလို့ထိုစဉ်ဆီယာမလေးဆူဇန်ဘီအန်တိုနီကစတင်တောင်းဆိုခဲ့တယ်လို့မြို့သမီးများမဲပေးပိုင်ခွင့်ရရှိရေးအဖွဲ့အစည်းကို1869ခုနှစ်မှာဆူဇန်ဘီအန်တိုနီကအလစ်စဘတ်ကေဒီစတန်တန်နဲ့အတူနယူးအင်္ဂလန်မှာမတည်ခဲ့ကြတာဖြစ်ပါတယ်။အလစ်စဘတ်ကေဒီစတန်တန်ကတော့ဘယ်သူပါလဲ။Miss McGregor
The major personality at Seneca Falls was a woman
Seneca Falls အမျိုးသမီးများတန်းတူအခွင့်အရေးရရှိမှုဆိုင်ရာညီလာခံမှာအဓိကစွမ်းဆောင်ခဲ့တဲ့ပုဂ္ဂိုလ်ကတော့ Elizabeth Cady Stanton ဖြစ်ပါတယ်။သူကတော့ Seneca Falls ဂျင်ညာစာရန်ကြီးကိုရေးဆွဲခဲ့သူဖြစ်ပြီးအဲ့ဒီဂျင်ညာစာရန်ကြီးမှာသူက American ပြည်နယ်ရေအနေနဲ့အင်္ဂလိပ်ကိုလိုနီလက်အောက်ကနေလွတ်လပ်ရေးရရှိဖို့ဆန္ဒရှိသလိုအမျိုးသမီးများကလည်းလွတ်လပ်ရေးနဲ့ကိုယ့်ခြေထောက်ပေါ်ကိုယ်ရည်တည်လို့တဲ့ဆန္ဒရှိကြတာဖြစ်ပါတယ်လို့အဲ့ဒီကြေညာစာထဲမှာရေးသားခဲ့ပါတယ်
။ကုလို1848ခုနှစ်ကစလို့ Susan B. Anthony နဲ့ Elizabeth Cady Stanton တို့လိုအမျိုးသမီးအကျိုးတော်ဆောင်ရွက်ရေးကြိုးပမ်းမှုကြောင့်1890ခုနှစ်မှာWyoming ပြည်နယ်မှာအမျိုးသမီးများမဲပေးပိုင်ခွင့်ကိုပထမဦးဆုံးရရှိခဲ့ပြီး1918ခုနှစ်မှာလည်းနောက်ထပ်14ပြည်နယ်ကမဲပေးပိုင်ခွင့်ရရှိခဲ့တဲ့အပြင်1920ခုဩဂုတ်လ26ရက်နေ့မှာတော့ဖွဲ့စည်းပုံအခြေခံပြင်ဆင်ချက်16အရအမေရိကန်တနိုင်ငံလုံးအတိုင်းအတာနဲ့အမျိုးသမီးများမဲပေးပိုင်ခွင့်ရရှိခဲ့ကြတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာအမျိုးသမီးများအခွင့်အရေးလှုပ်ရှားမှုတည်တည်ခဲ့တာနယူးယောက်ပြည်နယ် Seneca Falls ဖြစ်ပြီးအဲ့ဒီမှာဒန်းတူအခွင့်အရေးကြီးညာစာရန်ကြီးကို Seneca Falls ကြီးညာစာရန်ကြီးရဲ့လို့အမေရိကန်သမိုင်းမှာ1848ခုနှစ်ကအတည်ပြုခဲ့တာဖြစ်ပါတယ်။အဲ့ဒီကြီးညာချက်ပါတချို့အချက်လက်တွေကိုတင်ပြလိုပါတယ
်။ We hold these truths to be self-evident that all men and women are created equal that they are endowed by their creator with certain
ဒီမှန်တရားတွေဟာလက်တွေ့ကြပါတယ်။မြို့သားအမျိုးသမီးအလုံးဟာလူသားတွေဖြစ်ကြပါတယ်။ဖျားသခင်ကဖန်တီးပေးခဲ့တဲ့မွေးရပါအခွင့်အရေးတွေရှိကြပါတယ်။အဲ့ဒီအခွင့်အရေးတွေနဲ့အသက်ရှင်နေထိုင်ခွင့်လွတ်လပ်စွာနေထိုင်ခွင့်နဲ့စိတ်ချမ်းသာမှုကိုရှာဖွေပိုင်ခွင့်တို့ဖြစ်ကြပါတယ်လို့ Seneca Falls ဂျင်ညာစာရန်ကြီးကနေကောက်နှုတ်တင်ပြထားတာဖြစ်ပါတယ်။1948ခုနှစ်က Seneca Falls ညီလာခံမှာအမျိုးသား40အပါအဝင်လူ240လောက်တက်ရောက်ခဲ့ပြီးအမေရိကန်ပြည်ထောင်စုရဲ့လွတ်လပ်ရေးဂျင်ညာစာရန်ကြီးပါအချက်တွေကိုအတော်လေးမိညာပြုထားကအမျိုးသားရောအမျိုးသမီးပါလူသားတွေတန်းတူဖြစ်ကြတယ်ဆိုတာအလေးနဲ့ပြုရေးသားထားတာဖြစ်ပါတယ်ဆက်ရှင်နဲ့19ရာစုကအမျိုးသမီးတွေမဲပေးပိုင်ခွင့်မရှိတဲ့အချိန်မှာအမျိုးသားတွေရဲ့ကြီးဆိုးမှုကိုထိထိမိမိစကားအသုံးနှုန်းနဲ့ကြီးညာစာတမ်းကြီးမှာဝေဖန်ထားပါတယ
် He has compelled her to submit to laws in the formation of which she had no voice
မျိုးသားတွေချမှတ်တဲ့ဥပဒေတွေကိုအမျိုးသမီးတွေကအကောင်အဆိုးပြောပိုင်ခွင့်မရှိကြဘဲ
လက်ခံလိုက်နာကြရတယ်။မြို့သမီးတွေရဲ့ပြောရေးဆိုခွင့်တွေ၊မြေယာပိုင်ဆိုင်ခွင့်တွေ၊လစာဘယ်လောက်ခန်းစားပိုင်ခွင့်ရှိတယ်ဆိုတာကိုအမျိုးသားတွေကဆုံးဖြတ်ကြတာဖြစ်တယ်လို့ထောက်ပြထားပါတယ်။ဒါအပြင်အသက်မွေးဝန်းကျောင်းနဲ့နိုင်ငံရေးမှာဆုံးဖြတ်ပိုင်ခွင့်မရှိတဲ့အခြေအနေကြောင်းကို
He has monopolized nearly all the profitable employments and from those she is permitted
မြန်ဆွန်ကြီးမမဲအလားလာရှိတဲ့အလုပ်ကိုင်းတွေအလုံးနီးပါးကိုအမျိုးသားတွေကလက်ဝကြီးအုပ်ထားကြပါတယ်မြို့သမီးတွေလုပ်ကိုင်းခွင့်ရှိတဲ့ကျန်းလုပ်ငန်းတွေကြတော့လေရတဲ့လစာကမဆိုးစလောက်ပဲရှိတာတွေ့ရတယ်လို့ Snicker Falls ကြီးညာစာတန်းကြီးမှာထောက်ပြထားပါတယ်ဒါကြောင့်မို့လဲနိုင်ငံလူဦးရေရဲ့တစ်ပတ်ရှိတဲ့အမျိုးသမီးတရားလုံးကမကျေနပ်ကြဘူးလို့လည်းကြီးညာစာတန်းကြီးမှာထောက်ပြထားပါတယ်
Now, in view of this entire disfranchisement of one half the people of this country, we insist that
ခုလိုမတရားတဲ့ဥပဒေတွေဘာသာရေးနဲ့လူမှုရေးဖိနှိပ်ခံဘဝကိုမကျေနပ်ကြတဲ့နိုင်ငံရဲ့လူဦးရေတစ်ပတ်ရှိတဲ့အမျိုးသမီးတွေအနေနဲ့မွေးရာပါအခွင့်အရေးညှင်းပယ်ခံကြရတယ်လို့ယူဆကြတဲ့အတွက်အမေရိကန်နိုင်ငံသားတွေအလုံးရပိုင်권တွေခံစား권တွေကိုချက်ချင်းပေးကြဖို့တောင်းဆိုတဲ့အကြောင်းစသဖြင့်လို့ Snicker Falls ကြီးညာစာရန်ကြီးမှာဖော်ပြထားပါတယ်ခုလိုလွန်ခဲ့တဲ့ရာစုနှစ်တွေကအမေရိကန်အမျိုးသမီးကြီးတွေကြိုးပမ်းမှုကြောင့်ခုဆိုအမေရိကန်ပြည်ထောင်စုမှာနိုင်ငံရေးလူမှုရေးစီးပွားရေးစသဖြင့်ကဏ္ဍတွေမှာအမျိုးသမီးတွေဒန်းတူရပိုင်권တွေရရှိကြပြီးဥပဒေအရလေကာကွယ်ဆောက်ရှောက်ပေးထားတာတွေရှိပေမဲ့ဒန်းတူအခွင့်အရေးရရှိဖို့တော့ဆက်လက်ကြိုးပမ်းသွားကြမှာဖြစ်တယ်လို့အမျိုးသမီးချိုးတော်ဆောင်တွေကပြောကြပါကြောင်းတင်ပြရင်းဒီသတင်းပိုင်ရဲ့အမျိုးသမီးများကန္တာကိုညှိကုံးချုပ်အပ်ပါတယ်ရှင
်တလလတန်ရဲ့အမျိုးသမီးကန္တာပါရှင်ဒီစီစဉ်ကိုတောက်ကြနေညတိုင်းမှာလဲ VOA မြန်မာပိုင်းကထုံလွှင့်နေပါတယ်စနေနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုတော်ရရှင်နေနားဆင်နေကြတာပါအခုဆက်လက်ပြီးတော့ဒေါက်ခင်မျိုးသက်ရဲ့တိတ်ပံတဲ့ဤပညာအစီအစဉ်ကိုတင်ဆက်မှာပါရှင
်ဒီတစ်ပတ်တော့ရေအရင်းမြစ်အတွက်ရေးပါတဲ့မြေချောင်းတွေကိုထိမ့်သိမ့်ဖို့အတွက်လိုအပ်နေတာတွေကိုပြောပြပါရစီမတ်လ14ရက်နေ့ဟာနိုင်ငံတကာမြေချောင်းများနေ့ဖြစ်ပါတယ်။အခုအခါမှာကမ္ဘာပေါ်ကထင်ရှားတဲ့မြေကြီးတချို့ဟာပင်လယ်အထိစီးဝင်ဖို့အတွက်မသေးကြတဲ့အနေအထားကိုရောက်နေပြီလို့ WWF သဘာဝထိန်းသိမ်းရေးအဖွဲ့ကတွက်ချက်ပါတယ်။မြေချောင်းတွေဟာလူသားတွေအတွက်တိတ်ကိုအရေးပါတာမို့မြစ်တွေမပြည့်စည်စေဖို့ကျန်းမာဖို့အတွက်ဂရုစိုက်သင့်တယ်လို့ရေအရင်းမြစ်ဖွံ့ဖြိုးမှုဆိုင်ရာအင်ဂျင်နီယာဦးချိုချိုကပြောပါတယ်
။ဒီကနေ့တောင်မှလူငယ်နဲ့လူရွယ်တို့တက်လာတာပါ။သောအနည်းတွေဒီကောင်းကြသူတို့အများကြီးဖောက်ပြပါတယ်။သွားရေးလိုက်ရတယ်၊ရည်ရတယ်၊ဆက်ကြည့်ရတယ်။နောက်ကသူကပို့တဲ့နှုံးနဲ့သူကောင်းမင်းနဲ့မှပြီးရဲ့ gain ညာဆိုင်လို့ခေါ်ပါတယ်။အဲကြောင့်ဒီကောင်းကြအရင်ကြီးပြပါတယ်။မြစ်တွေရောပြင်းပြမှမရှင်းတာစီယူနေစီရင်သူတို့မြစ်တွေကိုအများကြီးကြီးဆက်ညာ။နောက်မြစ်ပေါ်မှာလူလုတဲ့ man made ဘောအဖောက်ကြီးလုလို့ရှိရင်ဒီချိန်မှာလုလို့၊ညမှာလုလို့ဒီကောင်းချောက်လုံးကိုတော့ပြောပြတဲ့သဘောရှိပါတယ်။ကျွန်တော်မြစ်တွေကိုဖြတ်ပြီးတရားထောက်တယ်ကောင်းပါတယ်ဒီလိုလဲတရားတိုင်ဒီကြောင့်မြစ်တွေဘယ်လိုဖြစ်သွားမလဲဆိုတော့ဖဲ့မရှိပါဘူးကျွန်တော်ထောက်တဲ့ကောင်လူတွေသွားဖို့အတွက်ဓာတ်ရိုက်ဖြစ်ပေမဲ့ဤကလေးကမှအားနည်းသွားစေပါလေ
မြစ်ချောင်းတွေပျက်စီးရတဲ့အကြောင်းရင်းတွေထဲမှာအခုလိုလူသားတွေဖန်တီးတဲ့တံတားတွေဆဲတွေအပြင်မြစ်ညာကရေဝေး area မှာတစ်တောတွေခုတ်လို့တစ်တောပြုံးတိမှုကလည်းအရေးပါတဲ့အရင်းခံတစ်ခုလို့ဆိုပါတယ
်ဤရဲ့ဖြစ်ချင်းရဲ့အဓိကအကြောင်းရင်းတစ်ခုကစစ်တော်ရင်ရှိလို့ပါ။ဒီရေဝေးအရေးမှာစစ်ပင်လင်းရှိတဲ့ခါတော့အဲဒီမှာရှိတဲ့ကုန်းကြီးကပိုးရွာလို့ရှိရင်ဒီတိုက်ထားပြီးတော့အဲဒီကဆဲလုံးညာပြည့်ထည့်ရောက်ပါတယ်။အဲဒီ sediment ဆိုတဲ့ဆဲလုံးမျိုးဆဲရတာပို့ပြီးတော့ညတာခါကျမဖြစ်တဲ့တောင်ကြီးဒီဆက်စားမှုတွေအဲဒီဖြစ်လာတာပါ
။ဆဲလုံးဟာမြစ်တစင်းရဲ့ကျမ်းမာရေးအတွက်အရေးပါပါတယ်။မြစ်ထဲမှာရေတစ်ခုတည်းစီးဆင်းတာမဟုတ်ဘဲတဲနှုံးတွေကိုပါတဲပြီးစီးဆင်းတာမို့ဒီလိုမြစ်တစင်းရဲ့လုံရုပ်လုံဆန်လုပ်ငန်းကိုထိခိုက်စေတဲ့လုပ်ရက်တွေကိုရှောင်ကျဉ်ဖို့လိုတာပါဒီထဲမှာဆယ်ရီရေကာတာတွေတိစောက်မှုကိုလည်းတတိထားဖို့လိုပါတယ
်ဆယ်ရီစောက်လို့ရှိရင်ကျွန်တော် ARV မြစ်ဆိုတော့ ARV မြစ်ကသဘောမှာငယ်ပုထတာနံပါတ်၈လိုက်ပါတယ်အဲ့ရဲ့ငယ်ပုထတာများလို့လည်း၈တောင်အောင်ဆောက်မှာဆိုရင် ARV မြစ်ရောဆိုမှာအကြီးဆုံးပါကျွန်တော်မင်းအောင်တို့တာမင်းတို့ရဲ့ ARV ရောပိုပြီးကြီးတယ်မြို့ရောဆိုမှာရှင်းတာပါမြို့ရောဆိုမှာကြောင့်လည်းကျွန်တော်ဒီရိုက်တူတူပြောဒီရတယ်ပါဒီဒီရဲ့အဲမှာပါတဲ့စဲလုံးတွေကဒီရေရှင်းအင်အားနဲ့မူတည်ပြောဓာတ်ရိုက်ချိုးကြပါတယ်အဲကြအပေါ်မှာဆယ်ဆောက်လို့ရင်ဒီပြန်နေသွားပြီဆိုလို့ရှိရင်ကျွန်တော်အထင်းကုန်းနဲ့လုပ်တယ်ဆိုရင် တင်းလို့ညာပုံမှန်ပို့ချတိုင်းမပို့ထနိုင်လို့ရင်ညော့ကြောင့်မရောက်နိုင်သေးပါဘူး။မြေပိုင်းသူတို့ပင်လေးအကျဉ်းကြည့်နေရောဒီကအားနေသွားပြီဆိုရင်ပင်လေးကအဲဒီညော့ကြောင့်ကိုကင်မရာစားရမှမျိုးရှိတယ်။အဲဒါကသူတို့မြင့်မှာဆယ်တွေထောက်တဲ့ခါကျရင်ယူဆမ်းတဲ့အခြေအနေပါ။ဆယ်မထောက်လို့ကျွန်တော်ပြောရမှာမဟုတ်ဘူး။ဒါပေမဲ့ထောက်တဲ့ခါကျရင်အဲဒီအခြေအနေကိုကျွန်တော်ပြောတော့စက်နဲ့ညအနည်းဆုံးဖြစ်အောင်ဒီလိုလုပ်မယ်ဆိုတော့စဉ်းစားဖို့ပြောချင်ပါတယ်။ကျွန်တော်ကိုမြစ်တုံးပါလို့တော့ဆိုလို့ရှိရင်ပြုတ်ကိုကျွန်တော်ဝေးကြည့်ပါတယ်။ဘောင်းရှင်းအတိုက်ကိုစဉ်းစားထားတာဆိုဘောင်းရှင်းတဲ့ကိုဘာမှဒီလိုမထားပါဘူး။မလုပ်ထားလို့ရှိရင်ကျွန်တော်ကတော့လုံးဝသဘောမပြောကောင်းကွက်ပါတယ်။မြစ်တခုခိုင်လို့ရှိရင်ပြေးထားတော့ပြောချင်မှဒီအကုန်လုံးကိုဒီစဉ်တခုလုံးကိုစဉ်းစားရတဲ့အဘောရှိပါတယ်
။မြင့်ကြီးတာကြောင့်ဆိုးကျိုးတွေရှိတယ်လို့ကောင်းကျိုးတွေလည်းအများကြီးရှိပါတယ်
။ဒါကလူရဲ့မြင့်ကြီးတယ်ဆိုလို့ရှိရင်အဲဒါလူရဲ့အမြင့်ဖြစ်တယ်လို့မြင်တာပါ။ဒါပေမဲ့ဒီကြည့်ရတော့အကျိုးကျရလေးရှိတာရဲ့ဒီစိတ်ကြည့်လို့တော့လူရဲ့အသေးအိုးရဲ့စိတ်ဥစ္စာတွေအကုန်လုံးမြင့်မြတ်ပြီးတော့ဖုံးလာလို့ရှိသလိုဒီကြည့်ရအထွတ်ဉာဏ်ရဲ့ရှိမှုကြည့်ရပါရဲ့ဒီဒီဘေးမှမှာဆိုလို့ရှင် flat plain agriculture ဆိုရယ်ဒီလိုမျိုးမျိုးမှာစဉ်းစားနေအောင်ဆက်ကြပါရဲ့ကျွန်တော်အညာရဲ့ဒီမန္တလေးဆိုင်ပြီးတော့ဇိုင်းမဟုတ်ကြည့်လိုက်လို့ရှင်လဲနေကျွန်းမဟုတ်ဘူးအဲ့ဒီပုံမှာပဲမန္တလေးရဲ့အစားအသောက်တွေကိုဆက်ကြည့်ပြီးတော့ကျွန်တော် ERV ဒီမကဘူးကျွန်တော်ချင်းချင်းမှာလဲ flat plain ရှိတယ်ကျွန်တော်အညာမုတ်ကောင်းနေရတယ်ဆိုလို့ချင်းအညီအကြည့်မှုတော့ဆက်လာရင်းနဲ့ပဲအိမ်လုံးနဲ့ပဲဆက်ကြည့်ပြီးတော့တောင်တွေကဒီကြီးမှောက်မျောနေရတာပါဆက်မျောနေရတော့ဒီတီကိုကျွန်တော်ကင်ကြလို့ချင်းအဲ့ဒီဆက်လက်တွေကိုကျွန်တော်ဒီဆက်စနာမှာဟုတ်ဒီအမျိုးချက်ဆိုလို့ချင်းဖြတ်ပြီးနဲ့လုဆက်ရတဲ့တောင်တွေကအများကြီးပါလူတွေဘလောက်ကြည့်ကြလဲဆိုတော့ဆက်မစလာမလို့ချင်းနေရရင်တော့ပို့ပို့ကလေးလို့လို့မရပါဘူး
ဟုတ်ကဲ့ပါဆရာဆရာမြန်မာနိုင်ငံမှာဒီမြစ်ကြောင်းနေနဲ့ပတ်သက်ပြီးတော့ထိမ့်သိမ့်မှုဒီအရေးရင်းမြစ်ဖွံ့ဖြိုးမှုဆိုင်ရာအင်ဂျင်နီယာတယောက်အနေနဲ့ဆရာဘယ်လိုမြင်ပါလဲဘာလို့အရေးတကြီးလို့တင်တယ်လို့မြင်ပါတယ်လဲဆရာ
ကျွန်တော်ဆိုတော့ဒီကြောင်းတွေပို့ပြီးတော့ဖြစ်သွားတာ climate change တော့အဲ့ဒါမလဲမသိဘူးဒီဘဝလုံးဆိုညာမှာအဲ့ဒီမှာပမာပြ climate change ကိုပို့ပြီးတော့ရှိပါတယ်ရှိရတာကကျွန်တော်ရဲ့ပြည်ကြီးရာကိုကျွန်တော်ဖြစ်တယ်ဒီလိုလဲအပေါ်ကရေးတောင်တွေဖြစ်သွားတယ်အဲဒီမိုးလေဝသမှာမောင်းဆိုရင်သူ့ရဲ့ကြီးကြီးကြီးလာနေပါမောသဘာဝကြောင့်ဟိုငိုတိုင်းရှိကြဟာလို့ဖြစ်ပင်နေတဲ့ပုံစံတွေဖြစ်တော်ရင်မရှိရဘူးတော့တော်တော်ကိုသိကြကြကောင်းပါလေအဲဒီဖြစ်တော်မရှိရောအဲ့ဘဝကျလာတဲ့အနေနဲ့ဒီဟာဆရာကြီးကပြောလာဟောယူရလည်းနေသွားတယ်တဲ့နုံရလဲပို့ချရတဲ့ခါကျတော့အဲဒီပို့ချရတဲ့တဲ့နုံကိုကျွန်တော်ဘယ်လိုမှဆောင်းစစ်နဲ့အကုန်လုံးကိုအောင်သွင်းမအောင်တနည်းကိုတန်းစမ်းကြည့်ရတော့တဲ့နေဟာမျိုးကျွန်တော်သွားပြီးတော့ထုတ်ထုတ်လို့မရနိုင်ပါဘူး။အဲကြအဲ့ရာတွေကိုအဝင်ထဲအောင်ပြည့်ရဲ့ယူဝေးရီယာမှာရှိတဲ့တော့ပုံရမှုကိုကျွန်တော်ယူဆက်ချင်ကြအောင်။အဲ့ဒါကျွန်တော်ယာယူကိုဖြစ်ပြည့်တွေကိုလည်းလုပ်ချက်ကြည့်ပြီးတော့လဲခက်တော့ခင်းနေတော့ဖြစ်ဖြစ်တော့ကျွန်တော်ယူနေတဲ့နည်းနည်းနည်းတော့ဘယ်လိုပြန်ဖြစ်လာနိုင်လဲ။တော့ကြောက်ကြီးကွာအယူကြီးတော့အမားကိုမလုံမှုကိုအတွက်ကျွန်တော်ဒီဆက်မှာအာကျူတင်ကောင်းဝဲသဘောမျိုးဖြစ်တဲ့တကြောင်ဥပမာသရာတဲ့တိုင်းကြီးဆောက်မယ်ဒါမျိုးဖယ်လို့ပဲဘာစူးစူးပြီးပေါ်လာမယ်အဲစူးစူးအနည်းဆုံးပြောသဘောကိုကျွန်တော်သိပြီးတော့ဆန့်ကျင်လို့ရှိရင်သဘောကကျွန်တော်ပြန်မှတန်ခတ်ပါရဲ့အဲကြသဘောကိုကျွန်တော်ဒီဆိုက်ပြီးတော့ကန်ကြွယ်ရပါလိမ့်မယ
်ဒီဗမာနိုင်ငံအမြင့်ကျောင်းတွေမှာထင်သာမြင်သာပျက်စီးနေတာဘာရှိပါလဲဆရာ
လုံးဝအထင်သာဆုံးဆိုတော့ကျွန်တော်ဒီဝီဝီနဲ့ရမှာဆင်းလို့လုံးနေသိခရာတို့ပါရဲ့ကျင်းနေတဲ့တမောင်ဒီအရင်းတမောင်ကျွေးကိုဆက်ကြည့်ရင်ဘုရားရဲ့ပြည်ပြားရပ်ပုံနဲ့အဖြစ်တင်ကုန်နဲ့ဆက်နောက်တော့ကျွန်တော်ရေဝင်ရေနဲ့စစ်တော်ရေကိုလုံးသိရှိတော့ကြောင်းတော့ပါတယ်။အဲအားဆိုမှာဒီစစ်တော်ကရှင်ကျုံပြောက်ပြောက်ပါတယ်။စစ်ပန်းဖြစ်မှာတော့မှစစ်တော်တစ်ခုဆိုလို့ရှိရင်စစ်ပန်းဆက်ကြည့်ဆိုတာစစ်တော်လူကိုစဖားလို့ပါတယ်။ဒါကြတော့ခုတင်ကြီးလည်းတတ်မိပါတယ်။ဆိုတော့ကျွန်တော်အဲ့လိုမလုပ်ခဲ့ဘူး။လို့တော့အပေါ်စစ်တင်ကြီးကိုလုံးကြောင်းတင်ခါရရှိပြီးတော့စရော့ကိုဆွေးရတာကောင်းဆုံးလို့ဆင်ပါတယ်။ဒီဝီရလေးရပကောလို့ရှိရင်စေကာကမလေးကောင်းဖို့ဆင်းပါတယ်။
ရည်ရင်းမြေဖွံ့ဖြိုးမှုဆိုင်ရာအင်ဂျင်နီယာဦးချိုချိုရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော
်။ဒေါက်ခင်မြတ်တက်ရဲ့သိပ္ပံနဲ့ဉာဏ်ပညာကဏ္ဍပါရှင် VOE မြန်မာပိုင်းကနေနေ့စဉ်ရေဒီယိုနဲ့ရုပ်သံအစီအစဉ်ကိုထုတ်လွှင့်နေပါတယ်။ကျမတို့ထုတ်လွှင့်နေတဲ့ရုပ်သံအစီအစဉ်ကို Asia Set 7 Judo ကနေဖန်ယူနိုင်ပါတယ်ရှင်။
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင
်လွန်ခဲ့သောတစ်နှစ်ကျော်ကရုရှားလက်နက်ကိုင်တပ်ဖွဲ့တချို့ဟာမျက်နှာဖုံးတက်ပြီးအမှတ်တရစိတ်မပါတဲ့ယူနီဖောင်းတွေနဲ့ယူကရိန်းနိုင်ငံခရိုင်းမီးယားကျွန်းဆွယ်ကိုသိမ်းပိုက်ခဲ့ကြပါတယ်ဒါဟာနိုင်ငံတကာဥပဒေကိုပေါ်ပေါ်ထင်ထင်ချိုးဖောက်လိုက်တာဖြစ်ပါတယ်အဲ့ဒီနောက် ရုရှားကြောထောက်နောက်ခံပြုထားတဲ့ဒေသအာဏာပိုင်တွေကတရားမဝင်ဖွဲ့စည်းပုံဥပဒေနဲ့မကိုက်ညီတဲ့ဆန္ဒခံယူပွဲကိုကျင်းပပြီးချက်ချင်းဆိုသလိုပဲခရိုင်းမီးယားအုပ်ဆောင်ကောင်စီဆိုတာကိုဖွဲ့ယူကရိန်းနိုင်ငံကခွဲထွက်ပြီးလွတ်လပ်ရေးကြေညာသွားပါတယ်။မလ18ရက်နေ့ကျတော့ခရိုင်းမီးယားကျွန်းဆွယ်ကိုရုရှားပြည်ထောင်စုကသိမ်းပိုက်ဖို့ကြံစီကြောင်းကြေညာခဲ့ပါတယ်။ဒီဖြစ်စဉ်တစ်လျှောက်လုံးရုရှားလူရဟာ1994ဘူဒါပက်စ်မမ်မိုရန်ဒမ်လို့ခေါ်တဲ့နားလည်မှုကြေညာချက်အပါအဝင်နိုင်ငံတကာသဘောတူစာချုပ်စာတမ်းတွေနဲ့ဖီလာဆန့်ကျင်ဖြစ်နေပါတယ်။ဘူဒါပက်စ်နားလည်မှုကြေညာချက်ထဲမှာရုရှားအမေရိကန်ပြည်ထောင်စုဗြိတိန်နိုင်ငံတို့ကယူကရိန်းနိုင်ငံရဲ့အချုပ်အခြာအာဏာနဲ့နယ်မြေတည်ထောင်ခိုင်မြဲရေးကိုကုလသမဂ္ဂဗြိတိန်နဲ့အညီလေးစားလိုက်နာဖို့ထပ်မံကတိပြုထားကြတာပါ။ဟယ်စင်ကီအပိသာအဥပဒေအရလည်းယူကရိန်းအချုပ်အခြာနဲ့နယ်မြေတည်ထောင်ခိုင်မြဲရေးကိုလေးစားပါမယ်လို့ဝန်ခံကတိပြုထားကြတာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလိုပြီးပါပြီရှင
်အခုထုတ်လင်းခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOE ရဲ့အပေါ်မဟုတ်ကြောင်းထပ်မံအသိပေးလိုပါရရှင်စနေနေ့နဲ့ခင်း VOE မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ကျမတို့အခုထုတ်လွှင့်နေတဲ့မနက်ပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12123လိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 9433တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုမက်ခွာညိုကပြောပြမှာပါရှင်။
ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့နောက်ဆုံးနေ့ဆွေးနွေးပွဲမှာအစွန်းရောက်အကြမ်းဖက်ဝါဒတံပြန်တိုက်ဖျက်ရေးဆုံးဖြတ်ချက်နဲ့အတူပြီးဆုံးသွားခဲ့ပါပြီ။အမေရိကန်ပြည်ထောင်စုကကမကဋ္ဌပြုတင်သွင်းတဲ့အစွန်းရောက်ဝါဒတိုက်ဖျက်ရေးကြေညာချက်ကို89နိုင်ငံကလက်မှတ်ရေးထိုးကြပြီးလူ့ခွင့်ရေးနဲ့လွတ်လပ်မှုကိုကာကွယ်ကြဖို့ကိုလည်းပိုင်ဖြတ်ခဲ့ကြပါတယ်။အလားတူပဲမြောက်ကိုရီးယားနဲ့မြန်မာနိုင်ငံတို့အတွက်လူ့ခွင့်ရေးအထူးကိုယ်စားလှယ်တွေကိုဆက်လက်ထားရှိသွားမှာလည်းဖြစ်ပါတယ်ရှင်။ပြင်သစ်နိုင်ငံ App Store နှန်းတွေပေါ်မှာအင်္ဂါနေ့ကဂျာမန် Wings လေကြောင်းလိုင်းနဲ့လိုက်ပါလာသူ150လုံးသေဆုံးအောင်တမင်လုတ်ခဲ့သူလို့တန်တရားရှိတဲ့ဂျာမနီနိုင်ငံသားတွဲဘက်လေယာဉ်မှုဟာအဲ့ဒီလေယာဉ်ပြတ်ကျတဲ့နေ့ကဆွေးခွင်ယူဖို့ရှိနေခဲ့ပုံရပြီးသူနေမကောင်းဖြစ်နေတာကိုအလို့ရှင်မသိအောင်ဖုံးကွယ်ထားခဲ့တယ်လို့တောက်ကြနေတော့ကပြင်သစ်အစိုးရရှင်တွေကပြောပါတယ်အသက်28နှစ်အရွယ်တွဲဘက်လေယာဉ်မှု Andreas Lubitz ဟာသူနေထိုင်ရာဂျာမနီနိုင်ငံကနေအိမ်နှလုံးလုံးကိုရဲတပ်ဖွဲ့ကဝင်ရောက်ရှာဖွေချိန်မှာဆုတ်ဖြဲထားတဲ့ခွင့်စာတစားကိုတွေ့ခဲ့ရပြီးအဲ့ဒီခွင့်စာရဲ့ရက်စွဲဟာလေရင်ပြတ်ကျတဲ့နေ့ဖြစ်နေပါတယ်။ဂျီမန်နိုင်ငံကရှီယာဟူတီတပုံတွေပေါ်မှာ sorry နိုင်ငံကဥဆောင်ပြီးလေချောင်းကစစ်ဆင်နေတာကိုဂျီမန်အစိုးရအတွက်ကာကွယ်ပေးဖို့လိုအပ်တဲ့အချိန်ထိဆက်လက်လှုပ်ဆောင်သွားမယ်လို့ sorry စစ်တပ်ပြောခွင့်ရသူကပြောပါတယ်။စစ်ဆင်ရေးရဲ့အဓိကဂျီမန်ချက်ဟာဂျီမန်အစိုးရကိုကာကွယ်ဖို့ဖြစ်တယ်လို့လည်းတောက်ကြနေမှာ sorry စစ်တပ်ပြောခွင့်ရဗိုလ်မှူးချုပ် Ames Esri ကပြောဆိုခဲ့တာပါ။အမေရိကန်နိုင်ငံဆိုင်ရာ sorry သံအမတ်ကြီး Adder L. Jubel ကလည်းဂျီမန်နိုင်ငံကိုအစွန်းရောက်စစ်သွေးကြွတွေလွှတ်မှုမသွားအောင်ရည်ရွယ်ထားတဲ့အကြောင်းပြောဆိုခဲ့ပါတယ်အရှေ့လေပိုင်းဒေသမှာ IS စစ်သွေးကြွအဖွဲ့အတွက်တိုက်ပေးဖို့နဲ့ American စစ်စခန်းတစ်ခုမှာလူပေါင်းဒါဇင်နဲ့ချီတပ်ဖြတ်ဖို့စီစဉ်မှုနဲ့ American အရန်တပ်ဖွဲ့ဝင်တဦးနဲ့အကိုဝမ်ခွဲတို့ကိုတရားစွဲဆိုလိုက်ပါပြီ American အလဲပိုင်း Illinois ပြည်နယ်ယူရိုယာမြို့က American နိုင်ငံသားတန်တရားရှိသူနှစ်ဦးကိုတော့ပြည်ပကအကြမ်းဖက်သမားတွေကိုအကူအညီပေးဖို့ပူပေါင်းတန်စီမှုနဲ့ဆွဆွဲထားတာပ
ါ။တရင်ချင်းချုပ်ကိုမက်ခွာညူကပြောပြသွားတာပါရှင်။ဒီကနေ့မနေ့အစည်းအဝေးထုတ်လုပ်ရေးမှုကတော့မန်နန္ဒာချမ်းပါ။အင်ဂျင်နီယာကတော့ဇူဘဲအယ်တိုက်ဖြစ်ပါတယ်။ VOE မြန်မာပိုင်းရဲ့ညနေခင်းအစည်းအဝေးကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီမှာဆက်လက်ထုတ်လွှင့်မှာပါ။စောင့်မျှော်နားဆင်ကြပါရှင်။နားဆင်ကြတဲ့သရရှင်အားလုံးကိုလည်းကျေးဇူးအထူးတင်ပါတယ်။ကျမအင်ဂျင်နီယာမင်္ဂလာရှိသောနေ့တစ်နေ့ဖြစ်ကြပါစေရှင်။
This program has come to you from the Voice of America, Washington.